Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American တန်ကနေ2022ခုနှစ်မေလ3ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line to meter 3251တို့အပြင် line let meter 190တို့ကနေတိုက်ရိုက်နာဆင်နိုင်ပါပြီရှင်။ဒီကနေ့ညမှာအစီအစဉ်မှုဖြစ်ကျွန်မအလင်မာကတောင်းအယူတက်ဆက်ပေးပါမယ်။ဒီကနေ့နားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့မီဒီယာလွတ်လပ်ခွင့်အစိုးဆုံး၅နိုင်ငံထဲမှာမြန်မာပါဝင်လာတာ2022ဂွမ်ကျူးလူခွင့်ရေးစုဒေါက်တာစင်တီယာမောင်ရရှိတာယူကရိန်းအရှေ့ပိုင်းရုရှားနယ်မြေထဲတိမ်သွင်းဖို့စီစဉ်နေတာဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်အပြီးဒီကနေ့ညပိုင်းသတင်းလွှာမှာတော့ကလင်းမြို့တောင်ပိုင်းဒေသစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေး PDF အဖွဲ့တို့ကြားတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီး
ဒါကွဲကြတော့တောက်လျှောက်ဖြစ်နေဒီကြောင့်ပြက်ကန်းမှုတွေဖြစ်လာတော့ကြတော့ဒီပြည်လည်းဟိုပုံနေရပေါ့ဘုံကြောင့်လည်းပါပါပြီလာလုံးကျွတ်ပေါ့အင်ချေ900ကျော်ညှို့ခံရတာ
ကလေးမျိုးဒေသခံတအူးပြောသွားတာပါဒီကြောင့်သတင်းအသေးဆုံးနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူဆရာနာတိမ်းပြီးနောက်ပိုင်းမြန်မာပြည်တွင်သတင်းသမားတွေသတင်းရယူရေးခက်ခဲလာတာဒီလိုနောက်ဆုံးရရန်ကုန်ကသတင်းပေးပို့ချက်တွေနဲ့အင်္ဂါညတိုင်းတင်ဆက်ပေးနေကြအမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကဘာတလွားခီးသွားအစီအစဉ်နဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒါရီမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးတင်မောင်တန်းနဲ့ကိုသားညုံတို့ကတင်ဆက်ပေးပါမယ်ရှင်
မနက်ကရဲ့မီဒီယာလွတ်လပ်ခွင့်ဟာကမ္ဘာမှာအဆိုးဝါးဆုံး၅နိုင်ငံတည်းကိုထိုးချသွားတယ်လို့နေစီမထသတင်းသမားများအဖွဲ့ RSF ရဲ့နှစ်စဉ်ထုတ်ပြန်နေကြသတင်းလွတ်လပ်ခွင့်2022အစီရင်ခံစာမှာပြောထားပါတယ်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အဆင့်ဟာ140ကနေ186ကိုကျဆင်းသွားတာပါမြန်မာနိုင်ငံရဲ့အောက်မှာမြောက်ကိုရီးယားအဆင့်180အီရီထရီးယား189အီရန်188နဲ့တာကမန်နစ္စတန်189လေးနိုင်ငံပဲရှိပါတော့တယ်တိုင်းပြည်180ကိုတိုင်းတာခဲ့တဲ့အသေးစိတ်အညွန့်ကိမ့်မှာတော့မြန်မာနိုင်ငံရဲ့လုံခြုံရေးနယ်ပယ်ဟာကမ္ဘာမှာအဆိုးဝါးဆုံးအဆင့်180မှာရှိပါတယ်တရားဥပဒေပြဋ္ဌာန်းမှုနယ်ပယ်မှာ188လူမှုနယ်ပယ်မှာ184စီးပွားရေးနယ်ပယ်မှာ155နဲ့နိုင်ငံရေးနယ်ပယ်မှာ149ရှိပါတယ်ဆရာနာသိမ့်ပြီးကလေးကဆိုရင်သတင်းစာဆရာ143ယောက်ကိုဖမ်းဆီးခဲ့တယ်လို့ဆိုပါတယ်58ဦးကဆက်လက်အကျဉ်းချခံရပြီး3ဦးသေဆုံးခဲ့ပါတယ်။သတင်းစာဆရာတွေကိုအကျဉ်းချထားရမှာတရုတ်ပြည်ရင်မြန်မာနိုင်ငံကအဆိုးဝါးဆုံးနိုင်ငံဖြစ်ဒုတိယဆွဲပါတယ်လို့ RSF ကပြောပါတယ်။အနာဝိုင်းတွေကသတင်းသမားတွေကိုဖမ်းဆီးပြီးတဲ့နောက်စနစ်တကျညှဉ်းပန်းနှိပ်စက်ခဲ့ပြီးသေဆုံးသွားခဲ့သူ3ယောက်နဲ့2ယောက်ဟာအညှဉ်းပန်းအနှိပ်စက်ခံရကသေဆုံးသွားခဲ့တာဖြစ်တယ်လို့အစီရင်ခံစာမှာပြောထားပါတယ်။ကမ္ဘာတစ်ဝန်းမှာတော့အာဏာရှင်စနစ်အောက်ကမီဒီယာတွေဟာသတင်းအချက်အလက်အမှားတွေအစွန်းရောက်ဖော်ပြမှုတွေနဲ့ဝါရပြက်ကြည့်ရေးသတင်းတွေကများနေတယ်လို့ RSF ကပြောပါတယ်။အချက်အလက်ထက်သဘောထားအမြင်သံနဲ့မီဒီယာတွေကများလာပြီးတိုင်းပြည်တော်တော်များများမှာစိတ်ဝမ်းပွဲပြလာကြတယ်လို့အစိုးရခန်းစားကဆိုပါတယ်။လူမှုမီဒီယာတွေမှာသတင်းအမှားတွေကပိုတွင်ကျလာတာကိုလည်းထောက်ပြထားပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ကအွန်လိုင်းကတဆင့်တွေ့ဆုံဆွေးနွေးကြဆင်မှာအာဆီယံအထူးကူဆက်လက်အနေနဲ့အထင်းသိမ်းခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုတွေ့ဆုံခွင့်ရမှုမင်းမြန်တောင်းဆိုခဲ့ရမှာလက်တလောအခြေအနေရမဖြစ်နိုင်သေးဘူးလို့မြန်မာစစ်ကောင်ဆောင်ဘက်ကတုံ့ပြန်ခဲ့ပါတယ်။တရားဥပဒေရရင်ဆိုင်နေစေအခြေအနေမျိုးမဖြစ်နိုင်တာလို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါတယ
်။ဒီတွေ့ဆုံခွင့်အဖေနိုင်ရဲ့ခြေနေမျိုးရှိလားဆိုတဲ့ဟာမျိုးညင်းကြတာရှိပါတယ်ကျွန်တော်အနေနဲ့ကတော့ဒီတရားဥပဒေရရင်ဆိုင်နေတဲ့အချိန်မှာတော့ဒါတွေ့ဆုံနိုင်ဖို့မဖြစ်တိုင်သေးဘူးဆိုတဲ့အကြောင်းလေးကျွန်တော်ပြောခဲ့ပါတယ
်အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Prak Sokhon နဲ့ဒုတိယမြောက်မြန်မာခီးစဉ်ကတော့အခုမေလကုန်ပိုင်းမှာဖြစ်နိုင်တယ်လို့ကမ္ဘောဒီးယားဘက်ကပြောဆိုထားပါတယ်ဒေါ်ဆန်းစုကြည်ကိုအာဂရီမှုတဘာဝဘေးအန္တရာယ်ကာကွယ်ရေးဥပဒေချိုးဖောက်မှုစတဲ့အမှုပေါင်းဆယ်မှုကျော်နဲ့စစ်ကောင်စီဘက်ကဆွဲချက်တင်ထားပြီးလက်တရောအဖြစ်ထောင်ဒဏ်17နှစ်အထိချထားပါတယ်။မြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားများကုညီစောင့်ရှောက်ရေးအသင်းရဲ့စည်ရင်းစရာအရာဆိုရင်တော့ဆီယနာသိမ့်ပြီးနောက်ပိုင်းဖမ်းဆီးတရားစွဲဆိုခံရသူ1500ကျော်သွားပြီးစစ်ကောင်စီလက်ချက်နဲ့တိုက်ဆုံသူဟာလည်း1800ကျော်သွားပြီလို့ဆိုပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ AABB စည်ရင်းစရာတွေကချက်ကားလွန်းနေဆိုပြီးအတိမပြုပါဘူး။ 2022年5月2日，当时新加坡前面来叫梅沙县奥美国方队先生参加来办的。第四个，当地人那样也诺贝尔受了来参加办的。当时新加坡还没拿到卡，在瑞国给点那个的边，那么比那个对苗人家来批交呢。这么个是一路可以呢，人家也等不妙，包括你头版那里一转，记住电视吧叫，受越界也配合表白的。 阿多阿片，阿这些路底下的，唐古阿些些个呢，没了，这些呢嘛，皮包个的。唐古阿那个是阿那先生级，某个是一路项目个，阿他妈就到阿片阿美国方的先个出场给阿片比，那些路可以是个前面个吧嘞。那他屋里个啥点前面个呀嘛？那他屋里个呢，对，当三书记，那他姑姑呢，对，吴明姑呢，都个前面个比，那他那些呢，可能嘛，大家心里阿嘛个苦路前面来点皮包嘞。 那套设施可能买到，如人家给啥呢？把这比当三书记包前面个来收购，变来有定个吧嘞。没了这些呢嘛，阿美国看那金巴布西巴嘞。第二，南美嘛，Ukraine西班牙、Russia个都难免在等准备实行系列了。美国既然大问西都如果这里别来巴嘞，但还没有看上第二个嘞，第二人家偏Russia个，怎么就来买了？ 五幺八龙江一带不忘少爷一块爷，美国人家三亚大马基，迈克尔·卡佩德个，当年那个俱乐部的美国人家在五年前那内战的连战胜利外嘛，交给了吧。中国现在卢汉斯的大马，俄罗斯个卢杜斯那看有不？这个金巴布现在比卡萨马来罗拉也对美斯那看有不？俄罗斯个楼内的勒克纳瑞对西亚的路，迈克尔·卡佩德个说话嘞。 รัสเซียก็อดีตเดียวกับมาตุนเนี่ยมีรอวินวิโก้พันธุ์สีทับีฟงเนี่ยอินเทอร์เน็ตวิโก้จัดตั้งทับอะไรจังเลยมารัสเซียเตรียมยูนังก็มาจามีพิจารณาบุสิ่งนี้บ้างเลยอดีตเดียวกับมารัสเซียก็รูเบิลก็ต้องเวพีรัสเซียก็ตั้งมาพิจารณาเก็บพิจารณาเลยยูเครนสู้กับเปล่าบ้างเลย
ยูเอเมริกันแต่เนี่ยเป็นยามาบ้านซีจีนิกูเนี่ยวันก่อนนายกันเองเซนไอทีไปตัวมีดาสกูกิโลเฮตซ์จึงอาลิงอาตุเนี่ยไปตัวมีดาเนสังอากิโลเฮตซ์ติดติดเช็คคนตุเนี่ยไปตัวมีดาตรงเส้นนี้กิโลเฮตซ์โคตรตรงอารมณ์เป็นเสน่ห์จริงเลยมาไปแล้วมีดาที่อากูเซกิโลเฮตซ์จึงอาคงอาการนี้เปลี่ยนทั่วเรื่องเป็นไปเลยเช่นจำนี้สุดยอดพ่อยฮะทูซีวีเดียกู มิสเตอร์บักมีมาจิมบับวีโรสวีเดนเนี่ยฟินแลนด์วุ้นจิจูดีก้าเอเดอร์พีเตียวจาวาเลยส่วนยูเอสเอียงกิซายาดิโกสุนิจามาพิจารณาดาติโกยีจีเรลูเจ้ามาวุ้นจิจูโอลาฟชอฟกาสวีมิสากิมาพิจารณาเลยส่วนยูเอสเอียฮาอุยอปานเนี่ยสวีเดนฟินแลนด์งั้นดูตัวเลยยีจีเรลูชอฟกาสวาเลยที่สวีมาส่วนยูเอพีนยูเครนเนี่ยจะเดียวจังพิจารณาเลยสวีเดียเตียวมุรีไอเตียวมุเนี่ยจะดูรูปยังเลยจังสังยามเอพยังเลยจังอุเลสุนิจาวุชีเรลูชอฟกาพิจารณาเลย สวีเดนและฟินแลนด์เองก็รัสเซียเนี่ยมีแต่ชิ้นส่วนนี้ไปแล้วยูเครนเสียไปเมื่อไหร่กันนี่ตัวเนี่ยรัสเซียจะจานี่เองก็อยู่เพียงในยุติเกจาร์วะแต่เกลือฟินแลนด์เนี่ยสวีเดนก็นี่ตัวพ่อของเว็บบูส่งพิจารณ์เองบอลกันที่ด้ากาลนิกรัตกันจีดีมายูเครนเล่นหน้าดูเนี่ยอัตแลนติกเซซามเนี่ยโดนจีดีกูชาร์ทามีสูบเรื่องรัสเซียก็ต้องยันท้าวเลยฟินแลนด์เองก็นี่ตัวพ่อของเองก็เพียงในมิลาสเนียนี่มาชาวท้าวบูส่งพิจารณ์เลยเกลือฟินแลนด์เรียนจากที ပြောပြီးတော့ကြာကြောင်းလက်စစ်တအားပြတ်တောက်တဲ့အခြေအနေတွေကြုံရပါတယ်အပူစွမ်းရင်တုံးလက်စစ်တအားပြီးဆက်ုံတွေလက်ပတ်ဖို့ကြောင်မီသွေးအလုံလောက်မရှိတာကြောင့်လည်းပြည်내တော်များများနေတိုင်းတအားပြတ်တောက်နေပါတယ်အိန္ဒိယနိုင်ငံမှာတနင်္ဂနွေလက်စစ်တအားရဲ့ 800ရာခိုင်နှုန်းအတွက်ကြောင်မီသွေးအပေါ်မှာကာလရှည်ချာမီခိုနီရာကိုလည်းဝေဖန်မှုတွေရှိနေပါတယ်နိုင်ငံအနှံ့ပြားမှာအပူချိန်ဆက်တိုက်မြင့်တဲ့တအားပြတ်တောက်မှုတွေဖြစ်နေတာကြောင့်ကျောင်းတွေကိုပိတ်ထားပါတယ် အပူရှိန်ကြောင့်မလို့ကောက်ပဲသိနှံ့တွေလည်းပျက်စီးကုန်ပါတယ်။ဒီနှစ်မတ်လ8ရက်ထောင်900တခုနှစ်နောက်ပိုင်းအပူဆုံးလဖြစ်မှတ်တမ်းဝင်ခဲ့သလိုပဲနိုင်ငံမြောက်ပိုင်းနဲ့အလဲပိုင်းဒေသတွေမှာလည်းဧပြီလ1ရက်မှာပူချိန်ဟာ122နှစ်အတွင်းမှာမြင့်ဆုံးဖြစ်တယ်လို့အိန္ဒိယမိုးစလဌာနကပြောပါတယ်။ရိုဟင်ဂျာနဲ့ဝီဂါရီအပါအဝင်ဧပြီလကိုမဆင်နွှဲနိုင်ကြတဲ့မွတ်စလင်တွေနဲ့ ငမမှုတွေအကျံဖတ်မှုတွေပိပခရိနဲ့ယောဂဗျာဆိုရင်ဆိုင်ရသူအားလုံးကိုအစ်အယ်ဖတ်ရာအခါသမယမှာအောက်မြတ်အမှတ်တရဖြစ်ရတယ်လို့သမရဂျူပိုင်တန်ကမနေ့ကအင်ဒီယိုမှာကျင်းပတဲ့အစ်ပွဲတော်မှာပြောဆိုသွားပါတယ်။ ဘုတ်တီလာစောင့်တီမှုကနေတဆင့်တခြားသူတွေရဲ့ဒုက္ခတွေပေါ်မှာဆန္ဒမှုကိုမွတ်စင်တွေပြတ်ပခဲ့ကြပါတယ်။ကပ္ပိုင်းရဲ့အတိဒုက္ခရောက်သူတွေအတွက်ပုံမှန်ကောင်းမွန်တဲ့နေရာဖြစ်ဖို့ရဲရွရွပေးလှူကြဖို့ခိုင်မာတဲ့တန်တိတန်ကိုချမှတ်ခဲ့ကြတာတွေတွေ့ခဲ့ရပါတယ်လို့သမရဂျူပိုင်တန်ကပြောပါတယ်။သမရအင်ပီရိုမှာဘုစကင်ဘာသာဝင်တွေကိုဖိတ်ကြားပြီးတော့အစ်ပွဲတော်ခန္ဓာကျင်းပါ Eid al Fitr February ကျင်းပနေပြီးတော့ဝိပုစုတောင်းမှုတွေနဲ့ခန္ဓာတွေလည်းကျင်းပနေပါတယ်။မော်စကိနိုင်ငံကြီးကြားလာထွက်တာကိုကြည့်ပြီးတော့အပွဲတော်ကျင်းပတဲ့နေ့သတ်မှတ်တာဖြစ်တဲ့အတွက်တနင်္ဂနွေနဲ့တနင်္ဂနွေဘိုးတော်သတ်မှတ်တဲ့ရက်ကတော့မတူပါဘူး။အိန္ဒိယနိုင်ငံကမော်စကိတွေယူရိုပ်နိုင်ငံကရှီယက်မွတ်စလင်တွေလည်းမနေ့ကအစ်အယ်ဖစ်ထရဘွဲတော်နဲ့ဝိပုစုတောင်းပွဲတွေကျင်းပခဲ့ကြပါတယ်ခင်ဗျာ။တရုတ်နိုင်ငံမြို့တော်ဘေကျင်းမှာတော့ COVID-19 ဖြစ်ပွားမှုနှုန်းမြင့်တက်လာတာကိုကြံပြဖြည့်ရှင်းဖို့စီးပွားအသစ်တွေပြင်ဆင်နေပါတယ်။၂၀၀၃ခုနှစ် SARS ရောဂါဖြစ်ခဲ့တဲ့အချိန်တုန်းကစောက်ထားတဲ့အရှေ့နိုင်ငံရဲ့အရှေ့မြောက်ပိုင်းကဂရင်းတထောင်ဆေးရုံကိုလုံးဝအသုံးပြုလို့ရအောင်လို့ပြန်ပြီးတော့မွမ်းမံထားတယ်လို့နိုင်ငံပိုင်မီဒီယာကအင်္ဂါနေ့မှာဖော်ပြပါတယ်။အတိမပြုတ်နိုင်တဲ့ online သတင်းတွေမှာတော့လေဆိပ်နားက quarantine center မှာ green town နဲ့ချီပြီးတော့ပြင်ဆင်ထားတယ်လို့ပြောနေကြပါတယ်။ပေကျင်းမှာသတင်းနှစ်ပတ်အတွင်းကူးစက်သူက450လောက်ရှိပါတယ်။တရုတ်နိုင်ငံမှာ covid ထိန်းချုပ်ရေး zero covid မူနဲ့အသွားအလာတွေကန့်တက်မြို့လိုက်ယောဂဆက်စီတာနဲ့ယောဂကူးစက်တဲ့သူတွေကိုတရားခွဲထုတ်ထားဖို့ယာယီစင်တာတွေကိုပြင်ဆင်နေကြတာပါ။ရက်ကွက်အလိုက်ပိတ်ဆို့တာတွေလုပ်နေတယ်လို့ပဲကူးစက်မှုနှုန်းများလာရင်တော့တမျိုးလုံးကိုပါအသွားအလာတွေပိတ်ထားဖို့ပြင်ဆင်ထားပါတယ်။ပေကျင်းမှာစားတောက်ဆိုင်တွေနဲ့အားကစားရုံတွေကိုလည်းဗုဒ္ဓဟူးနေ့အထိပိတ်ထားသလိုမြို့တော်ရဲ့အထင်ကြီးနေရာတွေကိုလည်းဒီကနေ့အင်္ဂါနေ့ကစပြီးတော့ပိတ်ထားပါတယ်။မြို့ကန်20တန်းကိုဒီကနေ့ကစပြီးတော့ယောဂဆစ်ဆီးမှု3ချိန်ဆက်လုပ်ဖို့ကိုလည်းမိန့်ထုတ်ထားပါတယ်။နိုင်ငံတော်များများမှာကိုဗစ်ကာကွယ်ဆေးနဲ့ကုသဆေးရီအသုံးပြုစည်းကမ်းတွေဖြည့်လျှော့ပေးနေတဲ့အချိန်မှာပဲအခုလိုတရုတ်နိုင်ငံရဲ့တင်းကျပ်တဲ့ကိုဗစ်ထိန်းချုပ်ရေးမှုအပေါ်မှာကျွမ်းကျင်သူတွေကတော့မေးခွန်းထုတ်နေကြပါတယ်ခင်ဗျာ
။
နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းနဲ့ကုသညုံတို့ကပြပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့မြန်မာပြည်တွင်သတင်းသမားတွေသတင်းရယူရေးခက်ခဲလာတဲ့အကြောင်းကိုစပြီးတော့ပြောပြပေးပါမယ်။မြန်မာနိုင်ငံအတွင်းသတင်းလုပ်ငန်းလုပ်ကိုင်နေတဲ့သတင်းသမားတွေဟာသတင်းရယူခွင့်ကန့်သတ်ခံရတာ၊ချိန်ချောက်ခံရတာတွေကြုံနေရတယ်လို့ပြည်တွင်းသတင်းသမားတွေကပြောပါရယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးခံရတဲ့သတင်းသမား140ကျော်အထိရှိခဲ့ပြီးဒါဟာနှစ်ပေါင်း30အတွင်းသတင်းသမားတွေဖိနှိပ်ခံရမှုစံချိန်တင်ဖြစ်ခဲ့တာလို့လည်း ISP မြန်မာမဟာဗျူဟာနဲ့လေးလာရေးအင်စတီကျူကထုတ်ပြန်ထားပါရယ်။ရန်ကုန်ကသတင်းပေးပို့ချက်ကိုကိုနေရန်ပြပြပေးပါရှင်။
မြန်မာနိုင်ငံအတွင်းသတင်းသမားတွေဖိနှိပ်ခံရမှုဟာအနှစ်30ကျော်အတွင်းစံချိန်တင်ဖြစ်နေတယ်လို့ ISP ကထုတ်ပြန်လိုက်တယ်လို့ပဲမြန်မာနိုင်ငံဟာကမ္ဘာပေါ်မှာသတင်းလွတ်လပ်ခွင့်မရှိဆုံးအဆိုးရွားဆုံး၅နိုင်ငံအထိကိုထိုးကျသွားတယ်လို့ ISF နယ်စည်းမထသတင်းတောက်များအဖွဲ့ထုတ်ပြန်ကြမှာပါရှိပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းသမားတွေဖမ်းဆီးနှိပ်ကိုခံရတာပြည်တွင်းသတင်းမီဒီယာအဖွဲ့အစည်းတွေလွတ်လွတ်လပ်လပ်ရပ်တည်နိုင်ဖို့အားနည်းလာတဲ့အခြေအနေတွေကအဓိကဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းပြီးကတည်းကသတင်းသမားတချို့ဖမ်းဆီးခံရတာထွက်ပြေးတိမ်းရှောင်ရတာတွေရှိနေပြီးတော့သတင်းလွတ်လပ်ခွင့်တွေကျဆင်းလာနေတယ်လို့သတင်းစာဆရာဦးမြင့်ကျော်က VOA ကိုပြောပါတယ
်သတင်းလွတ်လပ်မှုကဖမ်းဆီးခံတဲ့ဟာတွေကြည့်မယ်ပဲဆုံးရှုံးမှုတွေကြည့်မယ်ပိတ်သိမ်းသွားတဲ့ဌာနတွေကြည့်မယ်နောက်ကတော့ဟိုသတင်းအရေးသွေးတွေကြည့်ရင်တော့ဟိုအားလုံးကအကြဘက်ကိုဥတည်နေတယ်ကြလည်းကြနေသေးပဲပေါ့နော်ကြလည်းကြနေသေးပဲပေါ့နော်ဆိုတော့ဒီအရာအလုံးကသတင်းလွတ်လပ်ခွင့်အတွက်ရောဒီသတင်းကိုရယူနေတဲ့လူအများပြည်သက်အတွက်ရောအလုံးအတွက်မကောင်းတဲ့အကျိုးဆက်တွေကြီးပဲပေါ့နော်ဟိုသို့တော့ဟိုဒီနေရာမှာတော့အာဏာနိုင်ငံအာဏာဟိုတခုခုထိန်းချုပ်မှတ်တူတွေသူတို့တွေကတော့ဒီဟာမျိုးကိုသတင်းကိုဖိတ်ပြင်လို့တားဆီးဖို့အတွက်လုပ်ကြတယ်သူတွေနဲ့တကယ်တမ်းဆက်ရောက်မှုတွေကတော့ဟိုဒီအများစုနဲ့တရင်ကြားရတဲ့ပြည်သက်တွေရောဒီတရင်လောကမှာအင်ဂျင်နီအားလုံးရောဒါချိုးရတဲ့ကျိုးဆက်တွေခံစားကြရတယ်လို့ကျွန်တော်မြင်တယ်
။အာနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံဟာ ကမ္ဘာပေါ်မှာသတင်းမီဒီယာသမားတွေကိုဖမ်းဆီးထောင်ချတာအများဆုံးနိုင်ငံဖြစ်လာတယ်လို့လည်းသတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ရဲ့2021ခုနှစ်ဇူလိုင်လထုတ်ပြန်ချက်မှာရေးသားထားပါတယ်။လက်ရှိမှာလည်းစစ်ကောင်စီကသတင်းသမားတွေကိုဖမ်းဆီးထောင်ချတာတွေဒီကနေ့အထိရှိနေသေးတယ်လို့သတင်းစာဆရာဦးမြင့်ကျော်ကပြောပါတယ
်။ဟိုရှိုးနေသေးတယ်လို့ပဲပြောမယ်။ဒါလို့လည်းဆိုတော့ဖမ်းဆီးမှုတွေဆက်ရှိနေသေးတယ်။နောက်ဖမ်းဆီးခံရတဲ့သတင်းသမားတွေကလည်းတပြေးပြေးနဲ့ဟိုတိုးလာတာ။ဒီကရအောင်တူပါလားမှာဒီကြိမ်ဟိုလုံးငင်းခွင့်ပေးတဲ့အချိန်မှာအနည်းဆုံးဆိုတော့30ဟို5ရောက်36ရောက်အဲ့လောက်ထိကျသွားပြီးတော့အခုအဲ့နောက်ပိုင်းမှာတစ်ခါပြန်ပြီးတော့ဟိုများလာတာအခုဆို50ကျော်ဟို50ကျော်60နီးလောက်ပြန်ရောက်လာတာဟုတ်နော်ဟိုပြန်ရောက်လာဆိုတော့ဒီကိန်းကတော့အမြင့်ဆုံးဖြစ်နေပြီးခဲ့တဲ့တစ်နှစ်တာတည်းမှာအမြင့်ဆုံးဆိုတာထိန်းသိမ်းခံရတဲ့ပြည်တယ်ကြခံရတဲ့အမြင့်ဆိုင်တဲ့ကိန်းကနေပေါ့နော်အဲ့တော့နောက်တော့ဆိုတည်ဆုံးမှုတွေလည်းဒါပထမဆုံးရှိလာတယ်ဒီဇင်ဘာဇန်နဝါရီလတွေမှာဆိုတော့ဒါတွေကလည်းဟိုတည်င်းလူလက်ခွင့်ရဲ့ဟိုဟို indicator ပြောမလားညွှန်းတဲ့ကိန်းတွေမှာဆိုဒီတည်ဆုံးမှုတွေကကြီးမားမားဟိုကျိုးတက်မှုတွေလည်းရှိနိုင်တယ်လို့ထင်တ
ာတရင်းမီဒီယာသမားတဦးဖြစ်တဲ့မန်မျိုးမျိုးအေးကလည်းအာနာသိမ့်ပြီးနောက်ပိုင်းတရင်းရယူပိုင်ခွင့်ဆုံးရှုံးလာတယ်လို့တရင်းသမားတွေရဲ့လုံခြုံရေးဟာလည်းဆိုးရတဲ့အခြေအနေမှာရှိနေတယ်လို့ပြောပါတယ
်ဒီညီမတို့တရင်သမားတွေအနေနဲ့ဆရာနာသိမ့်ပြီးနောက်ပိုင်းနဲ့အနာမသိမ့်ခင်မှာဆိုလို့ရှိရင်ဒီဆရာနာသိမ့်ပြီးနောက်ပိုင်းမှာတော့ပို့ပြီးတော့ခက်ခဲသွားတာပေါ့သူတို့နဲ့ပတ်သက်တဲ့တရင်တွေကိုရေးလို့ရှိတယ်သူတို့စီကချင်းချောက်တာတွေအဲ့လိုမျိုးတရားစွဲဆိုမဲ့ဟာတွေအဲ့လိုမျိုးတို့ရှိပါတယ်ဟောအရင်တော့လည်းစားလို့ရှိတော့ဒီအခုနောက်ပိုင်းမှာပေါ့လေအလုံချုံမှုတော့တိတ်ရှိတယ်လို့လုံချုံမှုမရှိဘူးဆိုတာကိုယ့်ကိုတရားသိနေရင်တော့ဘယ်ပေါက်ကလာပြီးတော့သူတို့ကဆက်စင်းမလဲပေါ့လေဥမာဆိုရှယ်မီဒီယာတွေကိုသုံးတဲ့အပိုင်းမှာလည်းတခုတင်လိုက်လို့ရှိရင်သူတို့ကစောင့်ကြည့်နေမလားပေါ့လေအဲ့လိုမျိုးတခုတင်လိုက်လို့သူတို့ကပတ်သက်တဲ့သတင်းတွေကိုတင်လိုက်လို့ရှိရင်ဥမာရှင်းလိုက်လို့ရှိရင်သူတို့ကလာပြီးတော့ရှင်းချမလားတရားစွဲမလားအဲ့လိုပေါ့အဲ့လိုမျိုးဆိုနေတယ်လို့ခင်မိပါတယ်ဟုတ်ကဲ့
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးကတည်းကဒီကနေ့အထိဖမ်းဆီးခံရတဲ့သတင်းသမား140ကျော်နဲ့တေဆုံးသူ3ဦးအထိရှိခဲ့တယ်လို့ RSF ကထုတ်ပြန်ထားပါတယ်။လက်ရှိအချိန်မှာဖမ်းဆီးခံထားတဲ့သတင်းသမား58ဦးအထိကျန်ရှိနေပြီးတော့အဲ့ဒီထဲက19ဦးဟာထောင်ဒဏ်ချမှတ်ခံထားရပါတယ်။ကျန်ရှိနေတဲ့သတင်းသမားတွေကိုအ мян ဆုံးပြန်လွှတ်ပေးစေချင်တယ်လို့သတင်းသမားတဦးဖြစ်တဲ့မမျိုးမျိုးအေးကကမ္ဘာသတင်းလွတ်လပ်ခွင့်မှာတောင်းဆိုပါတယ
်။ဒီညီမတို့ကသတင်းမီဒီယာသမားတွေဖြစ်တဲ့အတွက်ကိုယ်အလုပ်ကိုလုပ်နေတာပေါ့လေ။ကိုလိုကိုဒီကိုလိုကိုဒီသတင်းတွေရင်းနေတဲ့အချိန်မှာအကြောင်းမျိုးပြပြီးတော့ချင်းချောက်တော်တွေဖမ်းဆီးလာတယ်အဲ့လိုမျိုးမလုပ်သိချင်ဘူးပြီးလို့ရှိရင်ဒီဖမ်းဆီးထားတဲ့သတင်းသမားတွေကိုလည်းပြန်လွှတ်ပေးစီရှိတယ်လို့တောက်ဆင်ပါတယ
်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာသတင်းသမားတွေကိုဖမ်းဆီးထောင်ချတာဒါမှမဟုတ်သတင်းမီဒီယာဆက်တခုကိုလည်းလုပ်ငန်းလိုင်စင်ရုပ်သိမ်းထားပါတယ်သတင်းသမားအများပြားလည်းထွက်ပြေးတိမ်းရှောင်နေရပါတယ်ပြည်တွင်းမှာပဲသတင်းရယူသတင်းလုပ်ငန်းလုပ်ကင်သူတွေရှိနေသေးပေမဲ့လည်းအများစုကတော့တိုးတိုးတိတ်တိတ်နဲ့လုပ်ငန်းလုပ်ကင်နေရတာဖြစ်ပါတယ်ခင်ဗျာ
။ကိုငင်းညာပြပြပေးခဲ့တဲ့သတင်းသမားတွေသတင်းရယူဖို့ခက်ခဲလာတဲ့အခြေအနေကြောင့်ပါရှင်။အခုဆက်ပြီးတော့ကလေးမြို့တောင်ပိုင်းဘက်ကတိုက်ပွဲအခြေအနေကိုလည်းကြည့်ကြရအောင်ပါ။စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းဒေသမှာဒေသခံကာကွယ်ရေး PDF အဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားဒီနေ့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ရမှာအရှိစီးရွာအင်ဂျီ900ကျော်မိရှုခံရတယ်လို့ဒေသခံတွေကပြောပါတယ်။ကလေးမြို့နယ်စစ်ရေးတင်မာမှုအခြေအနေကိုတော့ရန်ကုန်ကပေးပို့တဲ့သတင်းကိုကိုသားညိုပြောပြပေးပါမယ်ရှင်
။ဒီကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းဒေသမှာဒေသခံကာကွယ်ရေး PDF အဖွဲ့တွေနဲ့စစ်ကောင်စီတပ်ကြားဒီကနေ့တိုက်ပွဲပြင်းထန်ဖြစ်ရမှာအရှိစီးရွာအင်ဂျီ900ကျော်မိရှုခံရတယ်လို့ဒေသခံတွေကပြောပါတယ်။စစ်ရေးတင်မာနေတဲ့ဒီကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းဒေသမှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေး PDF အဖွဲ့တွေကြားတိုက်ပွဲတွေတောက်လျှောက်ဖြစ်နေတယ်လို့လေကြောင်းရဟယင်သုံးတိုက်ခိုက်တဲ့အထိပြင်းထန်နေတယ်လို့ဒီကံဥဖို့အောင်ကပြောပါတယ
်ဒီညနေပိုင်းပေါ့ညနေပိုင်း3နာရီတောက်ကပေါ့ဟာစီးနစီးနဲ့လာပြီးတော့လေရင်ပြတ်ခတ်မှုပေါ့နော်အဲ့ဒါလည်းလုပ်သွားသလိုအဲ့ဒါရှေ့စီးဖက်ရှေ့စီးချားတော့ပေါ့နော်ပြန်သားချားတော့တောက်လျှောက်ရွာချင်းဆက်ရွာတွေပေါ့ဒီတိုက်ပွဲကြတော့တောက်လျှောက်ဖြစ်နေတာပေါ့ PDF ကနေတော့ရောက်တိုက်တဲ့ပုံမျိုးကြီးကသူတို့ကစစ်ကြောင်းထိုးတာပေါ့စစ်ကြောင်းထိုးပြီးတော့မှလူကကနေလက်လက်ကြီးနဲ့စပြီးတော့တီးလို့မျိုးတိုက်ပွဲစပြီးဖြစ်တာပေါ့လေကြောင်းပြတ်ခတ်မှုတွေကဖြစ်လာတော့ကြတော့ဒီတွေလည်းဟိုပုံနေရပေါ့ကောင်းကွယ်ရှိတဲ့နေရာတွေက
အထူးဖြစ်ဒီအရှိစီရှာတော်နွားရွာတင်သားရှားဖူအဆရှိတဲ့ရွာတွေဘက်မှာတိုက်ပွဲတွေဖြစ်နေတာပါ Dapin Dimanema, she see Shabu Yabama Pita Taiwachi Niguro, Piduka way of Poin to Gakulu Piovare.
And Tamanga loaded at Bosin.
ဒီနေ့ကအဲ့အစားဝင်လာမှာဖြစ်စီစဉ်ရဆားဖို့နေကြတာ။အော်ဂျာမန်နဲ့ရောတော့ရှားတယ်။နိုင်ငံကဒီတိုင်းကြီးနေနေ။ဒီနေ့တိုက်ပွဲချင်းနေရလောဘကျွန်တော်ကတနက်9လောက်ရတာပဲ။ကျတော့ပြင်းထန်နေရပေါ့။ကလေးနုနဲ့တောင်းပန်းချီတာဒီနေ့တိုက်ပွဲဖြစ်မှုအခြေအနေကိုမသိရသေးပေမဲ့မနေ့ကမီလာ၂ရက်နေ့တိုက်ပွဲအခြေအနေကိုတော့စစ်ကောင်စီပြောခွင့်ရသူဘကြွဆောင်မင်းထုံးကခုလိုပြောပါတယ်။
ဒီနေ့ချက်တာကတော့မကြည့်သေးဘူးဗျာကလေးမှာတော့မနေ့ကတော့ကျွန်တော်တို့အာနေ့လေစနေနေ့ပိုင်းလောက်မှာတော့ကျွန်တော်တို့ကလေးမျိုးနဲ့အဲ့အရှိစီးရွာဘက်မှာစုံစုံရေးတက်တယ်ကိုမိုင်းထောင်မိုင်းဆက်တိုက်ခိုက်ခဲ့တဲ့ဟာမျိုးရှိတယ်။ရွာဘူးရွာရဲ့အောင်းမှုတွေမှာလည်းဒီကအမိကြံအကြံပေးအခွဲနဲ့ကျွန်တော်တို့အဲ့ပွဲဖြစ်ပွားခဲ့တာရှိပါတယ်။ဒီအဲ့မှာတော့ကျွန်တော်တို့ကသစ်သီးဆိုအာ
တက်ပွဲအတွင်းမှာရှေ့စီးရမရှုခံရတယ်လို့ဒေသခံဦးဖို့အောင်ကဆက်ပြောပါတယ
်ရှေ့စီးကြတော့ဘုံကြောင့်လဲပါပါပြီရလုံးကျွတ်ပေါ့အင်ချေ900ကျော်900ကျော်ပါပြီဟုတ်မရှုခံရတော့အဲဆက်ကောင်စီရပေါ့နော်ဆက်ကောင်စီရဒီကောင်ကဆက်မတိုက်ခဲနဲ့ညီးတဲ့တက်ရှုဒီလိုလက်ကလေးတော့ဒုက္ခရောက်နေကြတော့
ရွာမီရှုခါလို့ရွာသား2000ခန့်ဟာမိဘတင့်ပြီးတော့ဘေးလွရာကိုတိတ်ရှောင်နေကြရတယ်လို့ဒေသတွင်းစစ်ဘေးရှောင်ကူညီပေးနေသူတူကပြောပါတယ
်။စစ်ဆောင်ရှင်ကမင်းစစ်ဘေးကောင်ရှောင်ကြလည်းရှိတယ်ဒါပြီးတော့ရွာနာနီအဲ့ဒါကိုပြောင်းသွားကြလည်းရှိတယ်ဒီရွာလုံးကြီးသားအခုကမရှုခံနေရတော့ခါကြတော့ဆောင်ကနန်းတော့ရှိမှပြလို့ရှောင်နေကြတော့2000ဝင်ကျင်တော့ရှိမှပြောသားဝင်နေရတော့ဒီတော့ရဲ့အိမ်မှာလည်းနေကြလည်းရှိတယ်တို့ဆိုလို့ချင်းပြည့်စုံရှောင်ကြလည်းရှိတယ်
အရှိစီကြီးရောဟာနေပေါင်း800ကျော်ရှိပြီးတော့ဒေသခံတွေကတော့အားလုံးနှီးပါလောင်ကျွမ်းတယ်လို့ပြောကြပေမဲ့အင်ချေဘလောက်ထိလောင်ကျွမ်းခဲ့ရဆိုတာကတော့တိကျကျမသိရသေးပါဘူးစစ်ကောက်စီပြောခွင့်ရသူကတော့အရှိစီရောမီးလောင်တာမရှိဘူးဆိုပြီးတော့ညင်းပါတယ်ဧပြီလ29ရက်နေ့တုန်းကကလေးမြို့နယ်တောင်ပိုင်းအရှိစီကြီးရောဘက်မှစစ်ကောက်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တိုက်ပွဲတွေဖြစ်မှုဖြစ်စဉ်တွေမှာနေရက်ကနေပြီးတော့ထွက်ပြေးတင်းရှောင်လာတဲ့ရွာသားတွေမြစ်တာမြစ်ကိုဖျက်ကူးစဉ်တရားကြိုးကြလို့လူ9ဦးထက်မနည်းသေဆုံးမှုတွေလည်းရှိခဲ့ပါတယ်ဧပြီလ17ရက်နေ့ကလည်းကလေးမျိုးနယ်ကလေးကံကောလမ်းပေါ်မှာရှိတဲ့နှချောင်းကြီးရွာမြို့ခံခဲ့ရပြီးတော့ဧပြီလ12ရက်နေ့မှာအောင်ချမ်းသာရွာလဲစစ်ကောင်စီတပ်ကမြို့ရွာခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကတော့သူတို့အနေနဲ့ကြီးရွာတွေကိုမြို့ရွာမဟုတ်ဘဲနဲ့ PDF စစ်ကောင်တွေကိုရှင်းလင်းတာလို့ပြောဆိုတုံ့ပြန်ထားပါတယ်။ကလေးမျိုးတောင်ပိုင်းဒေသမှာဧပြီလ29ရက်နေ့ကစပြီးတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကြားတိုက်ပွဲတွေဖြစ်ခဲ့ပြီးတော့ဒေသခံပြည်သူတွေဟာမြစ်တာမြစ်တစ်ဖက်ကမ်းမှာရှိတဲ့တောတောင်တွေနဲ့စစ်ပျိုးသားချင်းတွေစီမှာဆေးဘေးရှောင်နေကြပါတယ်ခင်ဗျာ
။ကိုသားညို့ပြောပြပေးခဲ့တဲ့ကလေးမျိုးတောင်ပိုင်းကတိုက်ပွဲအခြေအနေကြောင့်ပါရှင်။ဒီကနေ့ညအတွက်သတင်းပြပွဲချက်တွေကဒီလောက်ပါပဲ။သတင်းရှင်တွေအနေနဲ့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သတင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတစ်ဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်စာအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ
VOA American အတန်းလွင့်အစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုက်အပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်ရှင်။အခုဆက်ပြီးအင်္ဂါညအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားပါမယ်။အရင်ဆုံးတော့ American နိုင်ငံရေးသတင်းဆောင်ပါကိုနားဆင်ရအောင်ပါ။ဒီတစ်ပတ်မှာတော့ American အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi Ukraine ကိုတွားရောက်ခဲ့တဲ့အကြောင်းပြောပြပေးပါမယ်။American Outlook တော့ဥက္ကဋ္ဌ Nancy Pelosi ဟာ Ukraine နိုင်ငံ Kyiv မြို့တော်ကိုတွားရောက်ပါတယ်။ဆစ်ဖြစ်နေတဲ့ Ukraine နိုင်ငံမြို့တော်ကိုတွားရောက်တဲ့ American နိုင်ငံရေးခေါင်းဆောင်တွေကအဆင့်မြင့်ဆုံးခေါင်းဆောင်ဖြစ်ပါတယ်။လွတ်တော်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်တဲ့ခီးစဉ်အတွင်းရုရှားရဲ့ကျူးကျော်မှုကိုဇွန်နဘန်ကြီးကြီးအငြင်းမခံခုခံနေတဲ့ Ukraine အတွက်အခုညအထောက်ပံ့တွေပို့ပေးဖို့ကတိပေးခဲ့ပါတယ်။ Arash Ara Basari ရဲ့သတင်းပေးပို့ချက်ကိုဦးသိန်းထိုင်ဦးကပြောပြပေးပါမယ်ရှင်။
ယူကရိန်းနိုင်ငံအရပင်မြို့တော်ကိုရုရှားတပ်ဖွဲ့တွေကျူးကျော်ဝင်ရောက်ခဲ့ပြီးတဲ့နောက်လူနေအိုးအိမ်တွေဖျက်ဆီးခံရတဲ့ပုံတွေ drone ရင်နေနဲ့ရိုက်ထားတဲ့မှတ်တမ်းတွေမှာတွေ့ရပါတယ်။ Orthodox Christian ဘာသာဝင်တွေရဲ့ Easter ပွဲတော်ကြီးမနေ့ကတင်းကျပ်နေကတော့တိုင်းပြည်တော်ကသုတ်တန်သင်္ချိုင်းတွေမှာ စစ်အတွင်းသိဆုံးခဲ့သူတွေအတွက်ယူကရိန်းနိုင်ငံသားတွေတော်ရောက်ဆူတောင်းကြပါတယ်။ထောင်ထဲချတဲ့ယူကရိန်းနိုင်ငံသားတွေအများစုကရက်သားတွေကျူးကျော်စစ်ထဲမှာသိဆုံးခဲ့တာကြောင့်လဲဒီနေ့ဟာစင်မကောင်းစရာကြေကွဲဝမ်းနေရတဲ့အချိန်မှာရုရှားရဲ့ကျူးကျော်မှုကိုဆန့်ကျင်နေတဲ့ယူကရိန်းရဲ့ခုခံတိုက်ပွဲကိုမရေမရိုင်ထောက်ပံ့ကူညီဖို့အမေရိကန်ပြည်ထောင်စုဦးဆောင်တဲ့အင်အားကြီးအနောက်နိုင်ငံတွေကအခိုင်အမာဂရီပေးနေကြပါတယ်။အမေရိကန်နိုင်ငံရေးမှာသဗ္ဗတဘီးရင်တတိယဩဇာအကြီးဆုံးဖြစ်တဲ့အောက်တိုဘာဥက္ကဋ္ဌနန်စီပလိုစီဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ယူကရိန်းနိုင်ငံကီးဖ်မြို့တော်ကိုသွားရောက်ပြီးယူကရိန်းသမ္မတဗော်လဒိုမာဇယ်လန်စကီနဲ့တွေ့ဆုံခဲ့တဲ့အကြောင်းတင်ပြခွင့်လေးကသဗ္ဗတယုံကထုတ်ပြန်တဲ့ဗီဒီယိုမှာဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုဆိုင်ရာယူကရိန်းတမ္မတ်ကြီးအော်ဆနာမာဂါရိုဗာကတော့ဒီကီးစင်ဟာမာမိတ်တွေနဲ့ခိုင်မာတဲ့လက်တွဲမှုကိုပြသလိုက်တာလို့တနင်္ဂနွေနေ့က ABC ရုပ်သံကိုပြောပါလေ
It was a special delight to see Madam Speaker.
အောက်တော်ဥက္ကဋ္ဌနဲ့ကိုယ်စားလှယ်အဖွဲ့ကခီးစ်မှာအခုလိုကျမတို့သမ္မတနဲ့အတူတွေ့ရတဲ့အတွက်အထူးပဲဝမ်းမြောက်မိပါတယ်။ဒါကယူကရိန်းကိုအမေရိကန်ပြည်ထောင်စုကအခိုင်အမာထောက်ခံတယ်ဆိုတာကိုပြသလိုက်တဲ့လက္ခဏာပါ။လွတ်မြောက်မှုနဲ့ဒီမိုကရေစီအတွက်တိုက်ပွဲမှာအမေရိကန်တွေဟာကျမတို့ရဲ့ညီကိုမောင်နှမတွေဆိုတာကျမတို့ခံစားမိတယ်လို့သိရှိနားလည်ပါတယ်။
ယူကရိန်းကီးစင်ပြည်အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့အဖွဲ့ဟာပိုလန်နိုင်ငံကိုတွားရောက်ပါတယ်။ယူကရိန်းအတွက်နောက်ထပ်ငွေကြေးအကူအညီတွေပေးဖို့သမ္မတဂျိုးဘိုက်ဒန်အစိုးရအကြခင်ကတောင်းဆိုထားတဲ့ကိစ္စကိုအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကအခုလိုထည့်သွင်းပြောဆိုသွားပါတယ
်
။33ဘီလီယံဒေါ်လာပါ။ဒါကအင်မတန်များတဲ့ငွေကြေးပမာဏဖြစ်ပါတယ်။အခု 73.6 ဘီလီယံဒေါ်လာပေးပို့နိုင်ခဲ့တာကိုကျမဂုဏ်ယူပါတယ်။ပေးပို့တဲ့ငွေပမာဏရဲ့နောက်ဆုံးလက်ကျန်ကိုယူကရိန်းမှာအခုသုံးနေရတာပါ
။သမ္မတဘိုင်ဒန်တောက်ခံထားတဲ့ငွေတွေကအများစုဟာယူကရိန်းကိုလက်နက်တွေထောက်ပံ့ရေးအတွက်အသုံးပြုမှာဖြစ်ပါလေ။အတိပြုချက်မပေးနိုင်တဲ့အခုဗီဒီယိုထဲမှာရုရှားစစ်လက်နက်တွေကိုယူကရိန်းမျိုးသားစောင့်ကြံရေးတပ်ဖွဲ့ကတိုက်ခိုက်သိမ်းပိတ်ထားတယ်ကိုပြသပါလေ။ယူကရိန်းဘက်ကပိုပြီးအကောင်းနဲ့ပြစ်နိုင်တဲ့လက်နက်တွေလိုတယ်လို့လည်းတပ်ဖွဲ့ဝင်တွေကပြောပါလေ။ဝေဖန်သူတွေကတော့အခုကိုလိုအပ်နေပြီဆိုပြီးပြောဆိုကြတာပါ။အော်လစ်တော်နိုင်ငံသားရေးကော်မတီမှဥဆောင်ပါဝင်တဲ့ Republican အော်လစ်တော်အမတ် Michael McCall ကတင်းငွေတွေက ABC ရုပ်သံကိုအခုလိုပြောပါလိမ့
်။ Every day we don't send them more weapons.
ကျွန်တော်တို့လက်နက်တွေထပ်ပြီးမပို့နိုင်တဲ့နေတိုင်းလူတွေဒီထက်ပိုပြီးအသက်ခံရပါလိမ့်မယ်။ဒီစစ်ပွဲရှုံးသွားနိုင်တဲ့နေပါ။ယူကရိန်းနိုင်ငံအနေနဲ့ဒီစစ်ပွဲမှာသူတို့အနိုင်ရနိုင်တယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့အနိုင်ရဖို့အတွက်လိုအပ်တဲ့အထောက်အပံ့တွေလက်နက်တွေကျွန်တော်တို့ပေးရပါလိမ့်မယ
်ဒီတော့တွင်ယူကရိန်းတပ်ဖွဲ့တွေအနေနဲ့တခါတော့ကသူတို့အိမ်လို့သတ်မှတ်ခဲ့တဲ့ရှင်းလင်းပြည်တိုက်ပွဲမရှိခဲ့တဲ့နေရာတွေမှာတောင်အပြင်းထန်တိုက်ခိုက်ဓာတ်တွေကိုရင်ဆိုင်နေရပါတယ်ချာနီဟက်မြို့မှာဆိုရင်ရုရှားဘက်ကဘုံကျဲတိုက်ခိုက်မှုတွေကြောင့်အိုးအိမ်တွေပြိုကျပျက်စီးနေပါတယ်ကီးစ်မြို့တော်မြောက်ဖက်ခြေရွာတွေအားကိုယူကရိန်းတပ်တွေအွန်လိုင်းကျင်းလိုက်တမင်ပြောင်းရွှေ့ပြီးရုရှားတပ်တွေရှေ့တို့မလောင်ကာကွယ်နေပါတယ်ဒေသခံတယောက်ကတော့အခုလိုပြုံပြီးခုခံတာကပြစ်ဆာဂျူနတ်တဲ့အောင်မြင်မှုတွေရနေတယ်လို့ပြောပါတယ်။ကျူးကျော်လာတဲ့ရုရှားတပ်တွေကိုရှေ့မတွန်းနိုင်အောင်မောင်းထုတ်နေတယ်လို့ပြောဆိုတာပါ။ရုရှားတပ်တွေဝိုင်းရံပိတ်ဆို့တာခံရရတဲ့မာရီယိုပိုမြို့ကြီးကရက်သားတွေအတွက်တော့အရင်နဲ့စာရင်မျောလင်းချက်နည်းနည်းပိုရလာပါတယ်။ရုရှားကျောတော်နောက်ခံပေးထားတဲ့ခွဲထွက်ရေးဖွဲ့ကြီးထိန်းချုပ်ထားတဲ့ကြေးရွာကဒါဇင်နဲ့ချီတဲ့ရက်သားတွေကိုဖေးလို့ရအောင်ကယ်တင်ခဲ့ကြပါတယ်။အဇော့စတာတမနီစေယုံဘုံကိုချင်းနေတဲ့မှာပုံအောင်နေတဲ့ရက်သားတွေကိုကယ်တင်နိုင်ခဲ့တဲ့အကြောင်းကုလသမဂ္ဂကလည်းအတည်ပြုပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်ကပဲအဲ့ဒီစစ်ရုံမှာယူကရိန်းမျိုးသားစောင့်ကြည့်တပ်ဖွဲ့ဝင်တွေကယူကရိန်းနိုင်ငံတော်သချင်းတည်ဆုံနေတဲ့အတည်ပြုချက်မပေးနိုင်တဲ့ဗီဒီယိုတစ်ခုလည်းထွက်ပေါ်ခဲ့ပါသေးတယ်ခင်ဗျာ။
ဥဒိန်ထိုင်ကိုပြပြပေးသွားရဲအမေရိကန်နိုင်ငံရေးကြောင်းနားဆင်ကြရတာဖြစ်ပါတယ်။ Viewing မြန်မာဘာသာအစတန်လွင့်အစီအစဉ်တွေကိုည10:00နာရီအထိထုတ်လွှင့်ပေးနေပါတယ်။မကြခင်ထုတ်လွှင့်ပေးသွားမယ်ဒုတိယပိုင်းနာရီဝက်မှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြကမ္ဘာတစ်လွှာခီးသွားအစီအစဉ်နဲ့အင်္ဂါညဆွေးနွေးကြအစီအစဉ်တွေကိုမကြခင်နားဆင်ရဖို့ရှိပါတယ်ရှင်
။ Viewing American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းဖြစ်တဲ့ Viewing Updates ကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းတော်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါသေး။ Facebook အသုံးပြုတဲ့သူတွေအနေနဲ့ Viewy မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုပြီးအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းတော်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ Viewy မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ် email သတင်းတော်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့ email သတင်းတော်တောင်းယူနိုင်ပါသေး။နောက်တစ်နေ့ကတော့ viewin myanmar email လိပ်စာ bambi@viewinnews.com
ဒါမှမဟုတ်ရင်လေ VOA မြန်မာ Facebook Messenger ကနေပြောကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရဲ့။ VOA ပြည့်တဲ့အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
VOA ရဲ့မြန်မာဘာသာအတန်လွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေပါပါ။ VOA American တန်ရဲ့အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 9885လိုင်းလက်မီတာ190 kHz 1505တို့ကနေအတန်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ဒီနေရာမှာအင်္ဂါညဆွေးနွေးကအစီအစဉ်ကိုမထုတ်လွှင့်ပေးခင်မှာကဘာတလွားခီးသွားအစီအစဉ်ကိုနားဆင်ရအောင်ပါရှင်။ကမ္ဘာလက်ခီးသွားတွေအသွားများတဲ့တောင်အာရှကတိရီလင်္ကာနိုင်ငံမှာနလန်ထကာစားခီးသွားလုပ်ငန်းတွေတခါပြန်ထိခိုက်နေပါတယ်။နိုင်ငံသားချင်းငွေတွေပြန်မဆက်နိုင်တဲ့အထိနိုင်ငံသားငွေကြေးကျပ်တဲနေတာကြောင့်နိုင်ငံသားငွေနဲ့ဝယ်ရတဲ့ကုန်ပစ္စည်းတွေရှားပါနေသလိုမီးတွေလည်းမကြပါကြပြတ်နေပါတယ်။ဒီလိုအခြေအနေတွေကြောင့်မှကမ္ဘာလက်ခီးသွားဧည့်သည်တွေဘလို့လည်ပတ်နေကြသလဲဆိုတာကိုမဆုမြတ်မွန်တဲ့အတူကမ္ဘာတလွားခီးသွားအစီအစဉ်ကနေတွားလေ့လာရအောင်ပါရှင်။
ထောင်အားချနိုင်ငံတွေထဲမှာရှေးဟောင်းမြို့တွေ၊လှပတဲ့ပင်လယ်ကမ်းခြေတွေ၊ကမ္ဘာဝတောရံတိရစ္ဆာန်တွေကိုအကြီးကဲကြည့်နိုင်တဲ့ Safari ခီးတွေကြောင့်သီးရိလင်္ကာနိုင်ငံစီကိုကမ္ဘာတဝန်းကဧည့်သည်အများအပြားလာလည်ကြပါတယ်။ COVID ကရောဂါကြောင့်ထိခိုက်ခဲ့တဲ့သီးရိလင်္ကာခီးသွားလုပ်ငန်းနလန်ပြန်လည်ထစပြုနေချိန်နိုင်ငံထဲမှာဗန္ဒာရေးအချက်အတဲနဲ့နိုင်ငံရေးပြဿနာတွေဖြစ်နေတာကြောင့်ခီးသွားလုပ်ငန်းတွေတစ်ခါပြန်ပြီးထိခိုက်နေပါတယ်။နိုင်ငံသားအကျွေးငွေတချို့ကိုပြန်မဆက်နိုင်တော့ဘူးလို့အစိုးရကကြေညာခဲ့ပြီးတော့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF အပါအဝင်နိုင်ငံတကာကငွေကြေးထောက်ပံ့အကူအညီပေးဖို့အတွက်တောင်းဆိုနေပါတယ်။နိုင်ငံသားငွေကြေးအလွတ်အမင်းလိုအပ်နေတဲ့အတွက်နိုင်ငံသားသွင်းကုန်တွေလည်းမဝယ်နိုင်တဲ့အခြေအနေဖြစ်နေပါတယ်။ကိုလံပိုမြို့တော်အပါအဝင်မြို့တော်တော်များများမှာအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေလည်းနေ့စဉ်ဆိုသလိုရှိနေပါတယ်။အချိန်ကြာမီးတွေပြက်နေတာအခြေခံလိုအပ်ချက်တွေပြက်လက်နေတာဒက်စီနဲ့ဆေးဝါးရှားပါနေတာကြောင့်ခီးသွွားလုပ်ငန်းလုပ်သူတွေအတော်လေးအခက်တွေ့နေကြပါတယ်။စိတ်ငြိရီလက်မှုတော်တွေကြောင့်ကဘာလက်ခီးတဲ့တွေကိုဆွဲဆောင်ထားတဲ့ဘာလာပီဒီယာကန်ယူရမ်မြို့မှာဆိုအခုအတော်လေးခြောက်ကန်နေပါတယ
် We have boards. It's running by the fuel. Fuel cost is going up.We have a restaurant.
ကျွန်တော်တို့ရဲ့မော်တော်ဘုတ်တွေမောင်းနိုင်ဖို့73စီလိုပါတယ်။73စီဈေးတွေကခေါင်ခိုက်နေပါတယ်။ကျွန်တော်တို့စားတောက်ဆိုင်တွေအတွက်လိုတဲ့အစားအသောက်တွေ၊ဒိန်ကဲတွေ၊ထောပတ်တွေ၊မာဂျရင်းတွေ73စီတွေဝယ်ရပါတယ်။အဲ့ဒါတွေအားလုံးဈေးတက်နေပါတယ်။အလုပ်သမားတွေအတွက်လကလည်းပြီးရပါသေးတယ်။ဒီပုံမျိုးဆက်သွားလို့မဖြစ်နိုင်ပါဘူး။ဈေးတက်နေတာတွေအားလုံးကာမိအောင်လို့ခီးတဲ့တွေစီကယူလို့လည်းမဖြစ်ဘူးလေ။ခီးသွားလုပ်ငန်းတကယ့်ကိုထိခိုက်နေတာပါ။
ဟိုတယ်လုပ်ငန်းတွေလည်းပတ်နိုင်ဖို့ဈေးတွေအဆမတန်တက်နေချိန်ဝင်ငွေကလည်းထက်ဝက်လောက်ကျဆင်းသွားတယ်လို့သူကပြောပါတယ်။နိုင်ငံမှာမီးတွေမကြမကြပြက်နေတာကလည်းစီးပွားရေးလုပ်ငန်းတွေအားလုံးအတွက်ပြဿနာကြီးဖြစ်နေပါတယ်
။
မီးတွေကပြက်တော့ကျမတို့လုပ်ငန်းအတွက်တိတ်ခတ်ခဲ့ပါတယ်။လက်ရှိအခြေအနေကြောင့်ကျမတယောက်တည်းမဟုတ်ပါဘူး။စီးပွားရေးလုပ်ငန်းအားလုံးထိခိုက်နေတာပါ။ကျမတို့တိုင်းပြည်အခုဖြစ်နေတဲ့အခြေအနေအတွက်အရင်လည်းစိတ်မကောင်းဖြစ်ရပါတယ်။တန်းကြီးကအနေရဖြစ်မဲ့အခြေအနေပါလူတွေအများကြီးလည်းငက်နေကြတယ်သိပ်ဝမ်းနေစရာကောင်းပါတယ်သီရိလင်္ကာနိုင်ငံထဲမှာစီးပွားရေးနိုင်ငံရေးမတိမငြိမ်ဖြစ်နေပေမဲ့ကမ္ဘာလက်ခီးတဲ့တွေအတွက်လုံခြုံရေးပိုင်းကတော့တိတ်ပြီးစိုးရိမ်စရာမရှိလာသေးဘူးလို့ဂျာမနီနိုင်ငံကလာလေတဲ့ဒီဧည့်သည်ကပြောပါတယ
် In terms of public security I think it's okay I would stay away from the hotspots which
မြောက်ပြည်သူလုံခြုံရေးပိုင်းကိုကြည့်ရင်စင်ပြေရဲလို့ကျွန်တော်တို့ထင်ပါတယ်လူစုလူဝေးနေရာတွေပြဿနာရှိနိုင်တဲ့နေရာမျိုးတွေတော့ကျွန်တော်ရှောင်ပါတယ်ဒီမှာအပန်းဖြေခီးထွက်လို့ရပါတယ်ဒါပေမဲ့ဒီကလူတွေကြုံတွေ့နေတဲ့ဇီဝရေးပြဿနာတွေကိုတော့သိထားဖို့လိုပါတယ
်ကိုဗစ်ကရောဂါမဖြစ်ခင်2018ခုနှစ်တုန်းကဆိုရင်တိရိလင်္ကာနိုင်ငံကြီးလာလေတဲ့ကမ္ဘာလှည့်ဧည့်သည်ကနှစ်တန်းခွဲလောက်ရှိခဲ့ပါတယ်သွားလေအပန်းဖြေစရာနေရာတွေများတာကြောင့်အခုလဲခီးတွေလာလေနေကြတာဖြစ်ပါတယ
် So this is a beautiful country and it really deserves a visit here butYou should be prepared like having your own power bank to
ဒီနိုင်ငံကတိတ်ကိုလာရတဲ့နိုင်ငံမှာလာလေရကြုံနေပါတယ်။ power bank တို့အိတ်ဆောင်ဓာတ်မီးတို့ကိုအိတ်ထဲအမြဲဆောင်ထားတာမျိုးကြိုးတင်ပြင်ဆင်ထားဖို့လိုပါတယ်။ဒီနေ့ဒီမျိုးသွားလဲလို့မဖြစ်နိုင်ဘူး။ အစီအစဉ်ပြောင်းပြီးနောက်နေ့မှသွားလည်မယ်ဆိုတာမျိုးပြောင်းလွယ်ပြင်လွယ် flexible ဖြစ်ဖို့လည်းလိုပါတယ်။အဲ့လိုမှမဟုတ်ရင်တော့ဒီနိုင်ငံလာဖို့မစိမ့်စားတင်ပါအောင
်။ Well, in regards of getting something to eat, many restaurants are not open as usual.
စားရတဲ့အတွက်ပြောရရင်စားတော့ဆိုင်တော်တော်များများပုံမှန်မပွင့်ကြပါဘူးဒါပေမဲ့တခုခုတော့ရှာဖွေစားတော့လို့ရပါတယ်ကျွန်တော်တို့အတွက်ဓာတ်ရိုက်ထိခဲ့တာကတော့ဓာတ်စီပြဿနာပါ၃ဘတ်အတွင်းသီးလင်္ကာတဝမ်းကို၃ဘင်းကားနဲ့ရှောက်လေဖို့ပြင်ထားပေမဲ့ဓာတ်စီဆိုင်တော်တော်များများမှာစီကုံနေတာဒါမှမဟုတ်ဆိုင်တွေပိတ်နေတာမို့လို့ဓာတ်စီရဖို့အတော်လေးခက်ခဲပါတယ
်ဗန္ဒာရီအချက်အတန်နဲ့စီးပွားရေးပြဿနာတွေမဖြစ်ခင်အခု2022ခုနှစ်မတ်လမှတပိလင်္ကာနိုင်ငံကိုလာလေတဲ့ခီးသွွားဧည့်သည်တန်းတော်အထိရှိခဲ့တယ်လို့ခီးသွွားလုပ်ငန်းဌာနကပြောပါတယ်။ဒါဟာနှစ်နှစ်အတွင်းမှာပထမဆုံးအချိန်ဧည့်သည်အကြီးအကျယ်တန်းတော်ပြန်ပြီးတော့များခဲ့တာပါ။ဒါပေမဲ့ဧပြီလဇန်ပိုင်းကစပြီးနေ့စဉ်ရောက်လာတဲ့ခီးသည်အကြီးအကျယ်နည်းလာနေတာမှလကုံပိုင်းမှာတော့တနည်းကိုဧည့်သည်2500လောက်ပဲရောက်လာတော့တယ်လို့တပိလင်္ကာခီးသွွားလုပ်ငန်းဌာနကစီးရင်ထုတ်ပြန်ပါတယ်။နောက်အနည်းဆုံးနှစ်လအထိဟိုတယ်ဘွတ်ကင်တွေအခြေအနေမကောင်းဘူးလို့ပေါ်တူဂီနဲ့ဒတ်ချ်လက်ရာအစအဦးတွေကြောင့်ခီးသည်တွေအလာများတဲ့ဂဲလ်မျိုးကဟိုတယ်တာဝန်ရှိသူတယောက်က Writer သတင်းဌာနကိုပြောပြပါတယ
် Political crisis there people are protesting roads are blocked and for the tourists you need they need to travel and they need fuel
နိုင်ငံရေးပြဿနာတွေရှိနေတယ်လူတွေဆန္ဒပြနေကြတယ်လမ်းတွေတိတ်နေပါတယ်ကမ္ဘာလဲခီးသည်တွေဆိုတာကသွာလာလဲပတ်ဖို့လာနေကြသူတွေပါသူတို့သွာလာနိုင်ဖို့ဓာတ်ဆီလိုတယ်တန်းစီစောင့်နေကြမှာမဟုတ်ဘူးလေဒီမှာဖြစ်နေတဲ့အခြေအနေတွေကိုသူတို့သတင်းတွေထဲမှာမြင်ကြမှာပါအဲ့ဒါတွေအကုန်လုံးကတက်ရောက်မှုတွေရှိပါတယ်တကယ်ကိုထိခိုက်နေတာပ
ါတရုတ်လင်္ကာနိုင်ငံထဲမှာလက်ရှိဖြစ်နေတဲ့ဗန္ဒာရေးအချက်အကျပြဿနာတွေကြောင့်စီးပွားရေးပြန်လည်နလန်ထူနိုင်ဖို့လားနဲ့ချီအချိန်ပေးရမယ်လို့ခန့်မှန်းထားကြပါတယ်နိုင်ငံအတွက်နိုင်ငံသားဝင်ငွေတက်ရောက်မြောက်အများဆုံးရှာပေးနေတဲ့ခီးသွွားလုပ်ငန်းတွေပြန်လည်ကောင်းမွန်စားမှာနိုင်ငံတွင်းမှာဖြစ်နေတဲ့ပြဿနာတွေကြောင့်တစ်ခါပြန်ထိခိုက်မှာကိုခီးသွွားလုပ်ငန်းလုပ်သူတွေစိုးရိမ်နေကြတာဖြစ်ပါရဲ့ရှင်ကျွန်မဆူမြန်မောပါ
မဆူမြန်မွန်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့အင်ကာညဆွေးနွေးခန်းကိုတင်ဆက်ပေးချင်ပါတယ်နိုင်ငံတကာအစီရင်ခံစာတွေမှာဖော်ပြနေတဲ့မြန်မာသတင်းလွတ်လပ်ခွင့်ဖိနှိပ်နေတဲ့အခြေအနေတွေထက်လက်ရှိမြေပြင်မှာရင်ဆိုင်နေရတဲ့သတင်းသမားတွေရဲ့အခြေအနေကပိုပြီးဆိုရကြောင်းပြည်ရင်းကသတင်းသမားတွေက VOE ကိုပြောပါတယ်အခုစစ်ကောင်စီလက်ထက်မှာမြန်မာနိုင်ငံကသတင်းသမားတွေအနေနဲ့ရုပ်ပိုင်းဆိုင်ရာတမကစိတ်ပိုင်းဆိုင်ရာအရာပါလုံခြုံမှုမရှိတဲ့အခြေအနေကိုရင်ဆိုင်နေရတယ်လို့ဆိုပါတယ်မိုင်းအင်ဂျင်နိုင်တင်ဆက်တဲ့မေလ3ရက်ကမ္ဘာသတင်းလလခွန်းနေဆွေးနွေးကအစီအစဉ်မှာအပြည့်စုံနားဆင်ကြရအောင်ပါရှင်
။မင်္ဂလာပါအားလုံးပဲဟုတ်ကဲ့
ဟုတ်ကဲ့မင်္ဂလာပါ
မင်္ဂလာပ
ါဟုတ်ကဲ့ကျွန်တော်တို့ VOE မြန်မာဘိုင်းကနေပြီးတော့ဒီမေလ3ရက်နေ့ကမ္ဘာသတင်းလွတ်လပ်ခွင့်နေနဲ့ပတ်သက်ပြီးတော့ဒီဆွေးနွေးကအစီအစဉ်ပြုလုပ်တာမှာဝင်ရောက်ဆွေးနွေးပေးကြတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ရှင
်။ဟုတ်ကျေးဇူးတင်ပါတယ်ကျေ
းဇူးပါ
โอเคအဲ့တော့ဒီကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဆိုပြီးတော့ဟိုတက်မှတ်ပြထမ်းရတဲ့အကြောင်းရင်းထဲမှာလဲပေါ့နော်အဓိကတော့သတင်းမီဒီယာတွေကိုစန့်ကျင်တိုက်ခိုက်နေတဲ့တိုက်ခိုက်ခံနေရတဲ့နိုင်ငံတွေကဒီသတင်းသမားတွေသတင်းမီဒီယာလုပ်ငန်းတွေကိုဟိုအကာအကွယ်ပေးဖို့ရယ်နောက်ပြီးတော့သူတို့ရဲ့လုံခြုံရေးကိုတည်ထားစေဖို့အတွက်နောက်တစ်ခါဒီသတင်းတောက်တွေနဲ့ပတ်သက်တဲ့ကျင့်ဝတ်ပေါ့လေအဲ့ဒီကျင့်ဝတ်ပိုင်းဆိုင်ရာတွေကိုဆွေးနွေးကြဖို့ရယ်နောက်သတင်းအမှန်တွေကိုတင်ပြတဲ့နေရာမှာဟိုအသက်ပေးခဲ့ရတဲ့သူတွေကိုဟိုဂုဏ်ပြုဖို့အတွက်ဒီကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဆိုပြီးတော့မေလ3ရက်နေ့ကိုသတ်မှတ်တယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့အခုမြန်မာနိုင်ငံမှာဟိုဆရာနာတင်ပြီးတဲ့နောက်ပိုင်းမှာဒီသတင်းမီဒီယာသမားတွေဟိုဖိနှိပ်ခံနေရတဲ့အခြေအနေကိုကျမတို့မြင်ရတဲ့အခါမှာပေါ့နော်အထူးသဖြင့်ဒီသတင်းသမားတွေရဲ့ဒီရက်တီရေးလုံခြုံရေးနဲ့ပတ်သက်ပြီးတော့အခြေအနေတွေနောက်ဆုံးအခြေအနေတွေကိုလည်းကျမတို့အရင်ဆုံးသိချင်ပါတယ်ဟုတ်ကဲ့အခုဒီကိုချင်မင်းထွန်းဆိုလို့ရှိရင်လေဒီမြန်မာနိုင်ငံမှာအခြေဆိုင်တဲ့ CNI သတင်းဌာနရဲ့အက်ဒီတာတက်ဦးလည်းဖြစ်တယ်နောက်ကိုရိုင်းလည်းသတင်းသမားတက်ဦးလည်းဖြစ်တယ်နောက်ကိုမြင့်ကျော်ဟာဆိုလို့ရှိရင်လေဒီမြန်မာနိုင်ငံမှာအခြေဆိုင်တဲ့သတင်းသမားတက်ဦးဖြစ်တယ်နောက်အခုကျမတို့အစီအစဉ်မှာပါဝင်ဆွေးနွေးတဲ့ကိုနေတန်မောင်ကတော့ဒါသူကိုရိုင်းထောင်တဲမှာဖန်စီထိမ့်သိမ်းခံထားရပြီးတော့မနစ်ကလွတ်မြောက်လာတာပေါ့လေမနစ်ကဒီလွတ်လာခဲ့ပြီးရနောက်ပိုင်းမှာအခုအမေရိကန်ပြည်ထောင်စုမှာဟိုခေတ္တခဏနေထိုင်နေတဲ့ဒီကမာရွတ်သတင်းမီဒီယာကိုတည်ထောင်သူလည်းဖြစ်တဲ့ကိုနေတမောင်ကိုလည်းကျမတို့ကျေးဇူးတင်ပါတယ်အခုလိုအားလုံးပါဝင်ဆွေးနွေးကြတဲ့အတွက်ပေါ့နော်အဲ့တော့ဒီမြန်မာနိုင်ငံကလက်ရှိအခြေအနေတွေကိုသိရဖို့အတွက်ကိုဟိုကိုချင်မင်းထွန်းအနေနဲ့ဒီ let's see the Mari, now so yes, I near it, she knew your job on ship.
Okay, generally, the Dinamari in China, the Alan theater, the Dinamari, the ဒီဘယ်လိုလဲဆိုတာကစာရင်တော့တာယူကြတယ်ဘူးမှာဟိုဒီလိုလက်လက်သွားလို့မရဘူးလုပ်လို့မရဘူးခံလို့မရဘူးဟိုနောက်တစ်ခါကျတော့ကျွန်တော်တို့ဒီနေ့ဒီနေ့နဲ့ခါမှာဟိုခုံးဆက်တွေရတဲ့အခါမျိုးအထက်ထက်ရပူရှိတာဒီရင်တော့တော့ရှိပါဘူးဟိုအခုဆိုတော့ကျွန်တော်တို့ပူရှိတာလို့ဒီကြားထဲမှာကျွန်တော်တို့ကဗာလဲဆိုဒီနေ့မှာဒီပရော်ဖက်ရှင်နယ်လိုင်းပြောက်ပြီးတော့ဘက်တူရေးရတဲ့ပုံစံမျိုးကိုဖြ ်တယ်။ဒါအရင်ကတော့ကျင့်ဝတ်ပိုင်းဆိုင်ရာတော်တော်ဖြစ်နေတယ်။နောက်ပိုင်းမှာကျင့်ဝတ်နဲ့စကားပြောရင်လည်းဒါမိကွန်းထုတ်ရရလည်းရှိလာတဲ့အခါကျတော့ဓာတ်တည်ဖြစ်ပေါ်တဲ့ပုံစံမျိုးဖြစ်တယ်။ဒီချင်းနေရှိတယ်ပေါ့။ပြီးရင်ကျွန်တော်တို့တည်င်းသွားကြည့်ကြပါလေ။အရင်တော့ဆိုရင်ကျွန်တော်တို့ကဟိုကိုခန္ဓာလုံးစုံလေးကိုဥသားပြရတယ်အခုကကျွန်တော်တို့စိတ်ပိုင်းဆိုင်ရာနဲ့ခန္ဓာကိုယ်လုံးစုံလေးတစ်ခုလုံးပါကအားနည်းလာရှိလာတယ်ပေါ့ဒီခက်ခဲတွေဒီအခြေအနေတွေတော့ကျွန်တော်တို့ဖြစ်နေရတယ်ဒီတည်လို့လဲဆိုပို့ဆိုးရပါဘူးဟု
တ်ကဲ့
ဒီကမှလုံးတဲ့လူကြတော့အခြေအနေတွေပေါ့ဟု
တ်ကဲ့အဲ့ဒီမှာဟိုစိတ်ပိုင်းဆိုင်ရာရောပါဒီလုံးစုံမှုမရှိဘူးဆိုတဲ့အပိုင်းပေါ့နော်အဲ့ဒါအဲ့အခြေအနေကိုရှင်းပြပါလားရှင်
ဟုတ်ကဲ့မဟိုသူ့မှာပဲကျွန်တော်တို့ဒီရန်ကုန်မှာဆိုရဲရန်ကုန်မှာဝင်သွားယူမှာဆိုရင်ကျွန်တော်တို့အရင်တော့ကလွတ်လပ်လပ်လပ်ကင်မာကြီးချမ်းပြီးသွားတယ်ကောင်မှဖြစ်တယ်ကျွန်တော်တို့အခုကကင်မာချမ်းသွားတာလို့ဒီလိုတခုခုဆိုရတယ်ကင်မာမြင်းကိုပါဆက်ပါလဲဆိုတဲ့အမျိုးတွေကဟိုကြည့်ကြရလဲကြည့်တယ်ဟုတ်ကဲ့ဟိုဒီလူမျိုးတစ်ခွဲလဲကြည့်တယ်ပေါ့ကြည့်တဲ့အခါကျကျွန်တော်တို့ကဒီမှာကျွန်တော်တို့ကိုတခုခုတန်လျောက်ဝင်ပြီးတော့ပြစ်ထဲလိုက်မှာမျိုးအမျိုးရေးဆိုရင်ညာတာရှိတယ်။အရင်ကဘလို့သွားတော့သွားလို့ရတယ်။နောက်တစ်ပတ်ကျကျွန်တော်တို့ဘယ်ဘက်ကလူလဲဆိုရအမျိုးမျိုးနဲ့ကျွန်တော်တို့ဟိုဘာမှမမီးပဲနဲ့ဆွဲစီသွားမှမျိုးကိုကျွန်တော်တို့ကဒီဟာတွေကတွေးနေရတဲ့ပုံစံမျိုးကြီး။အရင်ကကြာတာကြီးပြေးပြောင်းတယ်။ကျွန်တော်တို့ကဘယ်ချင်းဘယ်နေရာဘယ်ချင်းဘယ်ကလာဘယ်ဘယ်သွားတော့ဘာမှမဖြစ်။စိတ်ပိုင်းဆိုင်ရာရှင်းလို့ရတယ်လို့ခန္ဓာကိုယ်ပိုင်းဆိုင်ရာလို့ကျွန်တော်တို့ကရှင်းတာအမျိုးမျိုးကြီးကို။အခုစိတ်ပိုင်းဆိုင်ရာဒါကိုဖြစ်တာဟုတ်ကဲ့ငါသွားလိုက်တဲ့ဟာမှာဒီလက်မရှိရလားတကူငါ့ကိုမေးလိုက်မှမရှိလားမင်းရဲ့ငါဖြေတဲ့ဘာမှမဖြစ်ဘူးမဖြေတဲ့ငါဘူးဖြစ်သွားမယ်ဆိုတော့ဒါလိုပါပုံမှုပေးရတယ်အဲ့တော့ဟိုတတိယနေရာထဲမှာတဲမှာကိုပါကျွန်တော်တို့ဟိုခင်ခန်းတာရှိတာကိုဒီကောင်ကဘယ်ဘက်ကလဲဒီတင်းထန်တာဘယ်ဘက်ကလဲဆိုတဲ့ဟာတွေမှာကျွန်တော်တို့တံမြဝင်သွားမှာကိုလည်းဆွေးနေဆိုတော့ဆွေးပြီးပါခန်းတာဒါမျိုးတွေကိုကျွန်တော်ပြော
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ကွန်မြူနတီအခုလိုမြန်မာနိုင်ငံကသတင်းသမားတွေအခုရင်ဆိုင်ရအခြေအနေပေါ့နော်အဲ့တော့ဟိုဘက်လားဒီဘက်လားဆိုတဲ့အနေအထားတွေကိုလည်းဟိုစိုးရိမ်နေရတယ်ဆိုတော့အခြေအနေတွေကဘယ်လောက်ထိစိုးနေတယ်လို့သုံးသပ်လဲရှင
်ဟုတ်ဟိုကိန်းကနေနဲ့ပြောရင်ပေါ့နော်ဟိုဒီဟာကတော့ဟိုဒီ report တွေစီရင်ခံစာတွေထဲမှာသတင်းလွတ်လပ်ခွင့်နဲ့သက်သက်တဲ့အဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေ report တွေတွေရောဟို AAPP လို့စီရင်နေတဲ့မှာရောကြည့်လိုက်မယ်ဆိုရင်ဟိုဒီပြီးခဲ့တဲ့တနှစ်ကျော်ကာလအတွင်းမှာသတင်းသမား130ကျော်140ဝန်းကျင်လောက်ဖမ်းခံရတယ်သို့မဟုတ်တရားစွဲခံရတယ်ပေါ့နော်ဆိုတော့အဲ့ဒီမှာဟိုဒီတနှစ်ပြီးခဲ့တဲ့ဖေဖော်ဝါရီနောက်ပိုင်းကနေစပြီးတော့အခုလောက်ထိအတွင်းမှာသတင်းသမား30 40 50ကအများတန်းဟိုထိမ့်သိမ်းခံရတဲ့အထည်ကိန်းကနေအဲ့လောက်ရှိတယ်ဟိုချိန်လွတ်လိုက်တဲ့အချိန်မှာ30ဝန်းကျင်လောက်ရော့သွားတယ်နောက်ကပြန်ဖမ်းတဲ့50ကျော်တက်လာနောက်ကနောက်တစ်ကြိမ်လွတ်တယ်15ရက်လွတ်တယ်တခါပြန်ရော့သွားတယ်ဒါပေမဲ့နောက်ပြန်ဖမ်းတော့ပြန်တက်လာတယ်ပေါ့နော်ဆိုတော့လက်ရှိ50ကျော်ရှိတယ်ဆိုတော့ဒီကိန်းကနန်းကကိန်းကနန်းနဲ့ပဲပြောရင်ဒီကိန်းကနန်းကဟိုကမ္ဘာမှာသတင်းသမားဒုတိယအများဆုံးဖမ်းခံထားတဲ့နိုင်ငံဖြစ်နေတာပေါ့နော်မြန်မာနိုင်ငံအနေနဲ့ကြည့်ရဆိုရင်ဟုတ်လားမြန်မာနိုင်ငံမှာသတင်းသမားအရေးအတွက်နဲ့ကြည့်တယ်ဆိုရင်ဒီဟာကဟို ratio ဖမ်းခံတဲ့ ratio ကအလုံးထက်မြင့်မယ်လို့ထင်တယ်တရုတ်နိုင်ငံတည်းလည်းမြင့်လိုက်မယ်လို့ထင်တယ် ratio ရပြန်ပြောရင်ပေါ့နော်ဆိုတော့ဒီဖန်ခံတဲ့ဟာကနံပါတ်၁ဟိုအထင်ရှားဆုံးဖြစ်တယ်အလုံးသွားပြောသလိုပဲကိုစင်မင်းထုံပြောသလိုပဲဖန်ခံနိုင်တယ်ဆိုတဲ့ဟာကအမြဲတမ်းဟိုနေရမပြတ်ပြည်တွင်းထဲမှာနေနေတဲ့သတင်းသမားတွေဟိုသတင်းလုံးနေတယ်ဆိုပေါ့တခါလေသတင်းလုံးမလုံးတော့ဘူးကိုက6လတစ်နှစ်လောက်မလုံးတော့ဘူးကိုတခြားလုံးပြောင်းတာဒါပေမဲ့တခြားလူတွေကမသိဘူးဒီလိုအရင်တော့သတင်းသမားဆိုရဟနဲ့ဖန်ခံရဖို့အနေထားလေးရှိနေသေးတယ်ပေါ့ဆိုကိုကကိုမလောက်တော့တိတိုင်အောင်ကို့သတင်းသမားဖြစ်နေပြီကြတော့အဲ့လိုမျိုးဟာကသတင်းသမားလောက်ခုတဲ့လောက်ခဲ့တဲ့သူတွေရောဟိုလုံနေတဲ့သူတွေအားလုံးကနင်းညမပြတ်အဲ့ဒီအတွေ့အကြုံကောင်းတော့မှရှိကြတော့ပေါ့နော်ဟိုကျွန်တော်ကသတင်းကနေမဟုတ်တော့ကျွန်တော်ကအဲ့လောက်ဟိုအမြင်မများတိတိုင်အောင်ကျွန်တော်လည်းအခုလို လာစကားတွေပြောတဲ့အခါမျိုးမှာလေကျွန်တော်လည်းအဲ့လိုဟို risk ကအနေရတော့ရှိတာပဲဆိုတော့ဟိုပြန်ကောက်ရရင်သတင်းသမား90ကျော်ကျင်းနောက်မှာရှိတယ်နောက်ကတော့ဟိုနှစ်နှစ်ကနေအနည်းဆုံးနှစ်နှစ်ကနေဟလာဟို10နှစ်10နှစ်17နှစ်လောက်ပြီဟိုပြည်နယ်ချခံရတဲ့ဟာတွေရှိတယ်နောက်ဆွဲခံတာဟိုတရားဆွဲဆိုသေးတဲ့အမှုတွေလည်းရှိတယ်နောက်သတင်းဌာန7ခုပိတ်တယ်နောက်ကတော့တကယ်ကြတော့7ခုပဲပိတ်တာဟိုဒီသတင်းသမားတရားကြောဖန်ခံတဲ့ဟာနဲ့ဟိုပိတ်သွားတဲ့သတင်းဌာနအဲ့2ဆ3ဆလောက်ရှိတာကျွန်တော်တွေ့ရတာပေါ့နောက်ကပြည်တွင်းကနေဟိုထွက်ဟိုပြည်တွင်းကနေဟိုဘယ်လိုကောင်းမလဲလုံမြောက်နေကြီးသို့မဟုတ်ဟိုအင်ဂျီချင်းနိုင်ငံသို့မဟုတ်တပ်ပြနိုင်ငံကိုရွှေ့ပြောင်းထွက်ပြေးသွားတဲ့ထွက်ပြေးတယ်ပဲပြောမလို့နော်ဟိုတင်းချောင်သွားတဲ့သတင်းသမားကြီးတွေကလည်းရာနဲ့ချီရှိတယ်ပေါ့နော်ဆိုတော့ဒီအရာအလုံးကြည့်လိုက်ရင်ဒီသတင်းလွတ်လပ်ခွင့်အခြေအနေကမြန်မာနိုင်ငံအခြေအနေကဟိုဘလောက်ထိထိုးစင်းနေတယ်ဆိုတဲ့ဟာကဒီကိန်းကနေနေပဲပြောရမှာတင်ပါတယ်ဒီတစ်နှစ်တာဟလာ RSF ရဲ့ Freedom House ရဲ့ index တွေဒါပေမဲ့အဲ့ဒီ index တွေထက်ကိုကျွန်တော်တို့ဒီညီပြင်းမှာဟိုညင်နေရတဲ့ခံစားနေရတဲ့ဟာကပို့ပြီးတော့များတယ်လို့ကျွန်တော်ထင်ပါတယ် index တွေကတခြားလေအကြောင်းအကြောင်းသူတို့ဟိုဗါလဲစံနှုန်းတွေ9ချက်လောက်ပုံမှာအခြေခံပြီးသူတို့ကတိုင်းတာကြတာ哦ဒါပေမဲ့တကယ်တမ်းကျတော့အဲ့ချင်းချောင်းဖုန်းတို့စောစောပြောတဲ့အချိန်ကြီးဟုတ်လားဟိုမလုံခြုံတဲ့ဟာကနံပါတ်1လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဒီအခုအထူးသဖြင့်ဒီဆရာနာတိန်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုအပြိနှိပ်ဖိနှိပ်တဲ့အခြေအနေကကမ္ဘာပေါ်မှာဟိုအဆိုးရွားဆုံးနိုင်ငံကြီးစီးနေမှာလေဟိုတက်မှတ်ပြဋ္ဌာန်းခံရတယ်ပေါ့နော်အထူးသဖြင့်ဆောစောကကိုမြင့်ကျော်ပြောသွားတဲ့ဒီမှာလည်းပါပါတယ်ဒီ RSF တို့လိုနိုင်ငံတကာဒီသတင်းစောင့်ကြည့်အဖွဲ့ကြီးတွေပေါ့လေသတင်းလွတ်လပ်ခွင့်စောင့်ကြည့်အဖွဲ့ကြီးတွေရဲ့အစီရင်ခံစာတွေအရာပေါ့နော်ဆိုတော့အဲ့တော့ဒီလိုသတင်းလွတ်လပ်ခွင့်ပေါ်ဖိနှိပ်တဲ့အကျိုးဆက်ပေါ့နော်အဲ့ဒီပုံမှာကိုနေတမောင်ဘယ်လိုသုံးသပ်လဲရှင
်ဟုတ်ကဲ့ဟိုကျွန်တော် RSF2 နောက်တစ်ခုကဒီနိုင်ငံတကာသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ရင်ကျွန်တော်ဒီမြန်မာပြည်ဟာဒုတိယအဆင့်လို့ပြောတယ်ပေါ့နော်အဲ့တော့သတင်းသမားဖန်ခံရတဲ့သတင်းသမားဥယျာဉ်တကယ်တမ်းသတင်းပညာရပ်နဲ့အသက်မိုးဝမ်းကြောင်းပြုနေတဲ့သတင်းတော်တွေရဲ့ဥယျာဉ်နဲ့အချိုးချမယ်ဆိုရင်ကျွန်တော်တိုင်းလည်းကျွန်တော်နိုင်ငံအများဆုံးဖြစ်မှတင်တယ်ဆော်နာကူမကျော်တို့ပြောသွားတယ်အခုကနောက်တစ်ဆင့်ကဘလို့ဖြစ်လဲဆိုတော့သိပ်ပိုင်းဆိုင်ရာမလုံခြုံမှုကပြည်ဝင်သတင်းတောက်ဒီမှာရှိနေတယ်လို့ပြည်ပကိုအကြောင်းကြောင်းကြောင်းထွက်ပြေးပြီးတော့သတင်းပညာရဲ့နှဆက်တမိုးဝဲကြောင်းပြုနေတဲ့သတင်းသမားတွေရဲ့ပြည်ဝင်မှာကြံခဲ့တဲ့မိသားစုတွေဆွေမျိုးတိုင်းဝိုင်းတွေကိုပါတပ်ဖို့ဖမ်းဖို့ဆိုတဲ့ချင်းချောက်မှုတွေပါထပ်တိုးလာတယ်ဆိုလိုတာကသတင်းလွတ်လပ်ခွင့်လို့မပြောနဲ့ကျွန်တော်တို့ကသတင်းတော့တူအပတ်ရှင်ရက်တီပိုင်ခွင့်သူဒီသတင်းအလုတ်ကိုဆက်လုပ်ပြီးဖြစ်စေမလုပ်ပြီးဖြစ်စေသူ့ရဲ့အသက်ဘေးအန္တရာယ်လုံခြုံစိတ်ချမှုကလုံးဝမရှိအောင်လို့ပြောချင်တယ်။နောက်ပထမဆွေးနွေးတဲ့အတည်းမှာကျွန်တော်တို့ကဘလို့အကျိုးဆက်တွေဖြစ်လာလဲဆိုတော့ဟိုအချို့ကပြောတယ်နိုင်ငံရေးရပတ်လိုက်မှုပေါ့ပတ်မလိုက်ဘူးပေါ့ကျွန်တော်တင်နေကျွန်တော်နိုင်ငံကပြည်ဝင်စစ်ဖြစ်နေတာကိုကျွန်တော်တို့မမေ့ဘူးလို့ပဲပြည်ဝင်စစ်ဖြစ်နေတဲ့အတွက်နိုင်ငံသားတိုင်းပြည်တွေမှာလို့နိုင်ငံရေးပါတီချင်းချင်း conflict ဖြစ်လို့သတင်းသမားတွေကဗတ်လိုက်ရတယ်နိုင်ငံရေးတော့ဗတ်လိုက်တယ်မလိုက်ဘူးဆိုတာနဲ့အခုလို့ပြည်ရင်းစစ်ဖြစ်နေတဲ့အချိန်မှာကျွန်တော်တို့ပုံမှန်နေပြောရင်ဓမ္မနဲ့အာဏာပေါ့ဒီအာဏာသိမ်းစစ်တပ်ဘက်ကလိုက်တယ်မလိုက်ဘူးဒီဘက်ကအတိုက်ခံဒီမိုကရေစီရေလှုပ်ရှားတဲ့လူတွေဘက်ကလိုက်တယ်မလိုက်ဘူးဆိုတဲ့နေရာမှာပဲကျွန်တော်ကတော့အတိတ်ပဲဖွင့်ဆိုချင်တယ်မရက်စီချင်ပါဘူးတကယ်လဲကျွန်တော်တို့ပြည်သူပြည်သားတွေရဲ့မျက်နှာကိုပဲအတိအကျရှုပြီးတော့ကျွန်တော်တို့တည်င်းမှန်မှန်တင်ဆက်နိုင်ဖို့တော့လိုတယ်နိုင်ငံရေးရအယောင်အသွေးကာလာတွေကတော့အစဉ်အဆက်ရှိခဲ့တာပဲကျွန်တော်ဒုတိယကမ္ဘာစစ်မှာလည်းရှိခဲ့တာပဲစစ်အခင်မှာလည်းရှိခဲ့တာပဲဒီနိုင်ငံရေးတွေမှာကောအခြားသောလူမှုရေးစီးပွားရေးကဏ္ဍတွေမှာလည်းဗတ်ဆိုတာကတော့ရှိတာပဲဒါပေမဲ့နောက်ဆုံးမှာတော့ကျွန်တော်တို့ကပြည်သူလူထုရဲ့အပတ်ရှင်ယက်တီလူမှုဘဝလုံခြုံရေးအဲ့ဒီဘက်ကိုကြည့်ပြီးတော့ကျွန်တော်ထင်တယ်ပြည်သမားအဲ့ဒီအပေါ်မှာယက်တီရတာကိုတော့ကျွန်တော်တို့ပတ်လိုက်တယ်လို့မပြင်းပေါ်လေဒါပေမဲ့အခြားသောအကျိုးဆက်တွေဘာတွေဖြစ်လာလဲဆိုတော့ကျွန်တော်တို့ဒီပြည်ဝင်စစ်ရဲ့အဆိုးအဝါဆုံးသောစစ်ပွဲကြီးတွေကိုရောက်နေတဲ့အတွက်ကျွန်တော်အသက်အန္တရာယ်ချင်းချောက်ခံရမှုမလုံခြုံမှုဆိုတဲ့အကျိုးဆက်တွေကတော့မပြောပြနိုင်တော့အောင်ရှိပါတယ်အဲ့တော့ကျွန်တော်တို့တည်င်းလွတ်လပ်ခွင့်လုံးဝစိတ်တုံးသွားပြီလားဆိုတော့လေအဲ့လိုလည်းမဟုတ်ပါဘူးဒီကနေ့ခေတ်မှာဤပညာရကျွန်တော်တို့ဒီတည်င်းကိုအနည်းဆက်ဆုံးအနည်းအမှန်ကန်ဆုံးပုံစံတစ်ပြုမျိုးနဲ့ရနေတာရှိပါသေးတယ်။အဲဒါကျွန်တော်တို့တည်င်းလောက်ကကြီးကတော့အပေါင်လေးကိုကြောက်ရောက်သွားတယ်လို့တော့ကျွန်တော်တို့အဲ့လိုတော့မသုံးသက်ချက်ပါဘူးခင်ဗျာ
Okay, hello. Good to meet you.
ဒီကလိုက်ရတယ်ဆိုတော့ကျွန်တော်တို့ကိုစုခိုင်ခံပေးနိုင်တဲ့ဟာမျိုးကိုရှိလို့ပြီးတော့အတန်နဲ့သူနဲ့မဲ့တောင်းခံမှုတောင်းမှုရှိရှိနဲ့ပေးနိုင်တဲ့ဟာမျိုးကိုဖြစ်လို့အဲ့ဒါကိုကြားလိုက်ပါတော့ကြက်တယ်အဲ့ဒီမှာကျွန်တော်တို့ကဟိုမီဒီယာကနေပါလေပါတော့ရယ်ဆိုရင်ကျွန်တော်တို့ကမီဒီယာကကိုပေးလိုက်တာနဲ့ကျွန်တော်တို့ကနည်းနည်းလေးဟိုအဆင်ပြေနေရတော့များတော့မီဒီယာကမပါဘူးဆိုရ
ဟိုပို့ပြီးတော့ verify လုပ်ဖို့အတွက်ခွင့်ရည်နေတော့
ဒီနောက်ဆုံးကတော့အခုဒီကမ္ဘာသတင်းလွတ်လပ်ခွင့်နေ့ကလေဟိုသတင်းနဲ့ပတ်သက်လို့ရှိရင်အဲကျမတို့သတင်းသမားတွေပေါ့နော်အသက်တောင်ပေးကြတယ်နောက်ဒီအချင်းထောင်နေထဲမှာနှိပ်စက်ခံရတယ်နှိပ်စက်ခံရတဲ့တိတ်ဆုံးခဲ့ရတယ်ဒါမျိုးတွေအဲတချို့တွေလည်းတိုက်ပွဲတွေမှာသတင်းယူရင်းနဲ့တိတ်ဆုံးခဲ့ရတယ်ဆိုတော့သတင်းသမားတွေကိုကျမတို့လည်းဂုဏ်ပြုကြရတဲ့ခါကြတော့ဟိုကိုနေတမောင်ကိုယ်တိုင်လည်းဒီအင်းစိန်ချင်းထောင်မှာကိုယ်တိုင်ဖမ်းဆီးနှိပ်စက်နှင်းပန်းခံခဲ့ရတဲ့အနေအထားလေးရှိတယ်နောက်လက်ရှိထောင်ထဲမှာလည်းသတင်းသမားတွေလည်းရှိတယ်ဒီသတင်းသမားတွေရဲ့အခမ်းအနားပေါ့လေဒါဘလောက်အရေးပါတယ်ရှင်
ကျေးဇူးတင်ပါတယ်ဒီမေးခွန်းအတွက်အခုဒီကျွန်တော်တို့သတင်းမီဒီယာလွတ်လပ်ခွင့်နေပေါ့နော်ဂုံပြူတဲ့အနေနဲ့ကျွန်တော်တို့ကတော့ကျွန်တော်တယောက်တည်းအနေနဲ့ပထမဆုံးကြားဆုံးသွားတဲ့သတင်းသမား၃ဦးကိုအကြီးဆုံးဂုံပြူချင်ပါတယ်သူတို့ကျွန်တော်တို့တစ်ပတ်လုံးအမြင်နဲ့အောက်မေ့နေရမှာပါသူတို့ရဲ့ဆွတ်မှတ်မှုသူတို့ရဲ့ပေးဆက်မှုနောက်တစ်ခုကအချင်းအောင်နဲ့အတီးတီးမှရှိနေကြတယ်ကျွန်တော်တို့ရဲ့လုတ်ဖော်ခိုင်းပဲသတင်းသမား50ကျော်နောက်သူတို့ကကျွန်တော်တို့ရဲ့မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်နောက်သတင်းမီဒီယာရည်တည်ပိုင်ခွင့်ဘလောက်ထိပျက်စီးပြိုလဲသွားလဲဆိုတဲ့အကောင်းဆုံးသောနမူနာတွေဖြစ်ပါတယ်ကျွန်တော်တို့ကဥပဒေစိုးမိုးမှုတစ်ခုလုံးမှာပျက်စီးသွားတဲ့အခါမှာကျွန်တော်တို့ကဒီသတင်းမီဒီယာလွတ်လပ်ခွင့်ကိုမမျှော်လင့်ကောင်းဘူးလို့ကျွန်တော်မြင်ပါတယ်သတင်းမီဒီယာလွတ်လပ်ခွင့်ကနိုင်ငံရေးပါတီတစ်ခုအစိုးရတစ်ခုကနေကျွန်တော်တို့မုံပေးသလိုပေးမှကျွန်တော်တို့ကသူတို့ကြွေးမှစားရတဲ့အဖြစ်မျိုးမရှိပြပါဘူးကျွန်တော်တို့ကကိုတူကိုထရုံးကန်ရပါမှာကျွန်တော်တို့ရဲ့လွတ်လပ်ခွင့်အတွက်အများပြည်သူရဲ့လွတ်လပ်စွာပြောဆိုခွင့်အတွက်ကျွန်တော်တို့ကတိုက်ပွဲဝင်ရမှာအဲ့တော့ကျွန်တော်ကတိုက်ပွဲလို့ပြောလို့ရှိရင်ဟိုဗတ်လိုက်တယ်မလိုက်ဘူးဆိုတဲ့သတင်းသမားတွေနဲ့အငင်းပွားစရာတွေရှိမှတယ်ကျွန်တော်ကတကဘာလုံးနဲ့အဖြစ်ဖြစ်မြန်မာနိုင်ငံဟုတ်ပဲချိန်ကြည့်နော်ကျွန်တော်တို့ကအခွင့်အရေးဆုံးရှုံးနေဆိုရင်တော့အဲ့ဒီခွင့်အရေးတွေတော့တိုက်ယူပါမှာပါတိုက်ယူတဲ့အခါမှာတော့ကျွန်တော်တို့မှာပေးဆက်မှုရှိမှာပါပေးဆက်မှုရှိမှလည်းကျွန်တော်တို့တိုက်ယူထားတဲ့လွတ်လပ်ခွင့်တန်ဖိုးကဘလောက်ထိတန်ဖိုးကြီးမားတယ်ဆိုတာကိုကျွန်တော်တို့ကဒီအမွေယူထားပြနေအဲ့တော့ကျွန်တော်တို့ကတစ်ချောင်းလုံးဒီစစ်ပွဲကြီးပြီးသွားပြီဖြစ်စေနောင်နာကတိုင်းပြည်ထူထောင်တဲ့အခါမှာဖြစ်စေကျွန်တော်တို့ဒီလွတ်လပ်ခွင့်အတွက်ဘယ်လောက်တောင်ရုန်းကန်ခဲ့ကြလဲဆိုတဲ့ဆုံးဖြတ်မှုနဲ့ကျွန်တော်တို့ကအနာဂတ်ကိုအပြည့်သဘောဆောင်ပြီးကြည့်ရမယ်အနာဂတ်ကိုပဲအားမွေးပြီးတော့ပဲကျွန်တော်တို့ကပြန်လည်ထူထောင်ရေးအတွက်ကိုမျှော်လင့်ရမယ်အဲ့ဒီနည်းနဲ့ပဲကျွန်တော်တို့ကလွတ်လပ်ခွင့်ကိုပြန်ရမယ်လို့ယုံကြည်ပါတယ်ခင်ဗျာ
ဟုတ်ကဲ့အခုလိုဒီနေလ3ရက်နေ့မှာကြာရောက်တဲ့ဒီကမ္ဘာသတင်းလွတ်လပ်ခွင့်နေ့အစီအစဉ်အတွက်ပေါ့လေပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးကိုကျမတို့ကျေးဇူးတင်ပါတယ်ရှင
်ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
မင်းဇင်းနိုင်တင်ဆက်ပေးခဲ့တာပါမြန်မာနိုင်ငံမှာဆရာနာတိမ်မီတစ်နှစ်အတွင်းသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေစိုးစိုးရွားရွားကြုံခဲ့ရကြောင်းနဲ့ကမ္ဘာပေါ်မှာသတင်းသမားဖန်ဆီးမှုဒုတိယအများဆုံးနိုင်ငံဖြစ်တယ်လို့ပြင်သစ်အခြေစိုက် RSF နယ်စည်းမခြားသတင်းသမားများအဖွဲ့ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့စစ်ကောင်စီဘက်က VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့အခုအတန်းလွှင့်တဲ့အချိန်ထိထုတ်ပြန်ချက်မရသေးပါဘူးအခုဆက်ပြီးတော့အင်္ဂါညရဲ့နောက်ဆုံးရသတင်းအကြေအကျုပ်ကိုဆက်ပြီးပြပြပေးပါမယ်ရှင်မြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ဟာကမ္ဘာမှာအဆိုးဝါးဆုံး၅နိုင်ငံတွေကိုထိုးကျသွားတယ်လို့နယ်စည်းမခြားသတင်းသမားများအဖွဲ့ RSF ရဲ့နှစ်စဉ်ထုတ်ပြန်နေကြသတင်းလွတ်လပ်ခွင့်2022ခုနှစ်အစီရင်ခံစာမှာပြောပြထားပါတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အဆင့်ဟာ140ကနေ186ကိုကျဆင်းသွားတာပါ။ဆရာနာတိမ်မီကလေးကဆိုရင်သတင်းစာဆရာ143ယောက်ကိုဖမ်းဆီးခဲ့ပြီး58ဦးကိုဆက်လက်အကြင်ကြခံနေရပြီး3ဦးသေဆုံးခဲ့ပါတယ်။သတင်းစာဆရာတွေကိုအကြင်ထားထားရမှာတရုတ်ပြည်ရင်မြန်မာနိုင်ငံကအဆိုးဝါးဆုံးနိုင်ငံအဖြစ်ဒုတိယဆွဲပါတယ်လို့ RSF ကပြောပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မူဂျင်မီအောင်လိုင်းတို့ကအွန်လိုင်းမှာအွန်လိုင်းကတဆင့်တွေ့ဆုံဆွေးနွေးကြစမှာအာဆီယံအထူးကိုယ်စားလှယ်အနေနဲ့ထိမ့်သိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုတွေ့ဆုံခွင့်ရဖို့မေးမြန်းတောင်းဆိုခဲ့ရမှာလက်တလောအခြေအနေအရမဖြစ်နိုင်သေးဘူးလို့မြန်မာစစ်ကောင်ဆောင်ဘက်ကတုံ့ပြန်ခဲ့ပါတယ်အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Charles Samok နဲ့ Robert McLean တို့ဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အတန်းအတွင်းအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00ကနေ11:00မှာတစ်လက်ပြန်နားဆင်နိုင်ပါတယ်ဗီဒီယိုကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ကြီးခတ်သိမ်းကင်းနေပြီးတော့လိုရာဆန္ဒပြေဝါကြပါလိမ့်ရှင်ကျမအလိမ်ပါပါThank you.
This program has come to you from the Voice of America, Washington.